Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်လေးကို kilowatt 923.9 နဲ့6.53ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်ကျော်သိမ်းပါ
ကျွန်တော်ကကျော်စင်သာပါ American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာလွှမ်းမိုးမှုလက်အောက်ကလွတ်ကင်းစင်မယ်လို့ပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံကိုအမေရိကန်ပြည်ထောင်စုစီရေးအထောက်ပံ့ငွေတွေပို့ထပ်ဆောင်ပေးဖို့ဆုံးဖြတ်လိုက်ပါတယ်။မြန်မာစစ်တပ်ဟာကချင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်နေစေဖြစ်တယ်လို့ကက်သလစ်ယဟန်အမတ်ကာဒီနယ်ဘိုးကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေပြီးရင်ထုတ်လွှင့်မယ့်သတင်းဆောင်မတွေတွေကြာသပတေးနေ့ကထက်လွတ်တော်မှလွတ်တဲ့ဂျာနာပွဲတွင် Facebook တာဝန်ရှိသူတို့ကမြန်မာနိုင်ငံနဲ့ပတ်သက်လို့ဘာများပြောသွားပါသလဲ
။ I strongly believe that in the case of what's happened in Myanmar it's devastating and we're taking aggressive steps and we know we need to do more.
Facebook ကရှာရိုက်စတန်ဘတ်နဲ့ Twitter ကုမ္ပဏီတွေကတာဝန်ရှိသူတွေအထက်တော်မှာဗာရီပြောဆိုသွားတယ်ဆိုတာသိရပါမယ်။ကချင်ပြည်နယ်စစ်ရက်တန့်ရေးဆန္ဒပြပွဲဦးဆောင်သူ၃ဦးကိုတပ်ကတရားစွဲထားတာဒီကနေ့စပြီးအမှုစစ်ဖို့ရှိနေခြင်းအကျိုးဆောင်ရှိနေတဲ့ဆက်သွယ်မင်းမြန်ထားတာနဲ့မြန်မာနဲ့အမေရိကန်ကြားပူးပေါင်းလို့ဆောင်ထားတဲ့ကိစ္စရပ်တစ်ခုအကြောင်းပြောဖို့ရှိတယ်လို့မြန်မာအိန္ဒိချင်းအိန္ဒိယနဲ့အမေရိကန်နိုင်ငံတို့ကြားဆက်ဆံရေးလက်ရှိအခြေအနေနဲ့ရှေ့အလားလာသိရမှာပါ။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူဒရင်ပတ်စင်ကန္တာရီဖြစ်ဦးကျော်ဇန်သားရဲ့မြန်မာရေးဥပဒေချက်နဲ့သူယုံကြည်ရအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်ဇန်သားနဲ့ကိုဇော်ဝင်းလိုင်းပြောပြပါမယ်ခင်ဗျာ
။ American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာအာဏာလက်အောက်ကလွတ်ကင်းစင်မယ်လို့အထက်လွှတ်တော်တရားရေးကော်မတီစစ်မှောက်ဗိုလ်ထုနေကထွက်ဆိုသွားပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတ်ခံရရင်သူကအမြင်စရင်တင်သွင်းရေးချယ်ခဲ့သူသမ္မတထရမ့်ရဲ့အမြင်သဘောထားတွေအကျိုးစီးပွားတွေဘက်ကိုတင်းညွတ်မှမဟုတ်ကြောင်းအမခံနိုင်သလားလို့ဥတာပြည်နယ် Republican အမတ် Orrin Hatch မိဂုံးကိုပြန်ဖြေရမှာအသက်53နှစ်အရွယ်ကာဗာနော့ကသူဟာလွတ်လပ်တဲ့တရားသူကြီးတယောက်ဖြစ်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသာစစ်ဆေးခံဖို့လိုတယ်ဥပဒေအတိုင်းလိုက်နာဆောင်ရွက်ဖို့သာတာဝန်ရှိတယ်လို့ပြောကြားသွားပါတယ်ဖွဲ့စည်းပုံဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူးခင်ဗျားအစိုးရအဖွဲ့ထဲမှာဘယ်ယာထုဘယ်အစင်တမ်းပဲဖြစ်ဖြစ်ဥပဒေစိမောက်မှာတော့တန်းတူပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိသမ္မတတူဟာကျန်းနိုင်ငံသားတွေလိုပဲဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုဖြေကြားထွက်ဆိုရမယ်လားမထွက်ဆိုရဘူးလားဆိုတဲ့ကိစ္စကိုတော့ဒါဟာလက်တွေ့မဆန်တဲ့မေးခွန်းဖြစ်တယ်ဆိုပြီးဖြစ်ဆိုဖို့ညှင်းဆန်တော့ပါတယ်။အခုအချိန်ကရွေးကောက်ပွဲကာလဒေါ်နယ်ထရမ့်ရဲ့မဲဆွဲခဲ့သူတွေရုရှားနဲ့ဆက်သွယ်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်ကိုရောဘတ်မူလာအဖွဲ့ကစုံစမ်းစစ်ဆေးနေခြင်းဖြစ်ပါတယ်။
နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်တပ်တန်းဝဲရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်နောက်ဆက်မဲ့သူတွေကိုဖော်ထုတ်နိုင်မှုသူတို့အနေနဲ့အပြင်းထန်စ조사နေကြောင်း Facebook နဲ့ Twitter လူမှုကွန်ရက်ကုမ္ပဏီအကြီးအကဲတွေကလွတ်တော်မှာပုံထုံးတွေကပြုလုပ်တဲ့ကြားနာမှုနှစ်ခုအတွင်းပြောကြားလိုက်ကြပါတယ်။ Facebook လူမှုကွန်ရက်ကုမ္ပဏီရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ် Sheryl Sandberg ကတော့နာမည်လိမ်နေတဲ့အကောင့်အတူတွေဖွင့်သူတန်းပေါင်းများစွာကိုသူတို့အနေနဲ့ပိတ်ပင်တားဆီးနေပြီးအထူးရောင်သတင်းဖြန့်ချိမှုတွေကိုလည်းအောင်မြင်စွာဟန်တားနေနိုင်ကြောင်းအထက်လွှတ်တော်ထောက်လိုင်းကော်မတီရှေ့မှာထွက်ဆိုခဲ့ပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ကုမ္ပဏီရဲ့လှုပ်ဆောင်မှုတွေဟာလည်းအကျိုးဖြစ်ထွန်းလာနေကြောင်းဒါပေမဲ့ဒီကိစ္စကိုသူတို့ကြီးပဲလှုပ်ဆောင်လို့မရနိုင်ကြောင်းပြောပါတယ်။အမေရိကန်ရွက်ကောက်ပွဲတွေမှာနောက်ထပ်ဝင်ရောက်နောက်ဆက်လို့မရနိုင်အောင် Facebook အနေနဲ့အရက်တပ်ဖွဲ့အပါအဝင်လုပ်ငန်းနယ်ပယ်တူတူတွေအစိုးရတွေနဲ့လက်တွဲပြီးထပ်ပေါ်လာတဲ့ချင်းချမှုတွေနဲ့ဆိုင်တဲ့သတင်းအချက်လက်တွေမျှဝေလှုပ်ဆောင်နေကြောင်းလဲ Sheryl Sandberg ကပြောပါတယ် Twitter လုံမှုကွန်ရက်ကုမ္ပဏီအကြီးအကဲ Jack Dorsey ကတော့သူတို့ကုမ္ပဏီအနေနဲ့နိုင်ငံခြားကထိုးဖောက်ဝင်ရောက်လာသူတွေကိုဟန်တားဖို့အဆင်သင့်မရှိနေကြောင်းဒါပေမဲ့ account တူဖွင့်သူတွေဖွင့်တာတွေနဲ့ပြပရဲ့လွှမ်းမိုးလာမှုတွေကိုအတတ်နိုင်ဆုံးစူးစမ်းဟန်တားနေကြောင်းထွက်ဆိုခဲ့ပါတယ်
အီဂျစ်နိုင်ငံကိုစီးရီးအထောက်အပံ့ဒေါ်လာသန်းရန်တန့်ချီပြီးထပ်ဆောင်ပေးဖို့လိုရဟာမှန်ကန်တဲ့လိုရဖြစ်တဲ့ပြည်ကနေနှစ်တွင်းအီဂျစ်နိုင်ငံဟာအကြမ်းဖက်ဆန့်ကျင်တံမြန်တိုက်ဖျက်ရေးနဲ့လူခွင့်ရေးအခြေအနေတိုးတက်မှုတို့ချီစီးခဲ့တယ်လို့ဒေါ်နယ်ထရမ့်အစိုးရကပြောကြားလိုက်ပါတယ်။နိုင်ငံအကျိုးရူလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရည်မှန်းချက်တွေအတွက်နိုင်ငံအကြားဆက်ဆံရေးပုံမှုခိုင်မာအောင်ပြည်ကနေနှစ်တွင်းအီဂျစ်အစိုးရနဲ့နီးနီးကပ်ကပ်ဆောင်ရွက်ခဲ့တယ်လို့အမေရိကန်နိုင်ငံရေးကြားရေးအရာရှိသူကဗီဒီယိုကိုပြောခဲ့တာပါ။ Egypt နိုင်ငံအတွက်ဒေါ်လာ3,000နဲ့2019ဘဏ္ဍာရေးနှစ်ကနောက်ဆက်တွဲထောက်ပံ့ငွေဒေါ်လာ195ဘာထောက်ပံ့ဖို့နိုင်ငံသားရေးဝန်ကြီးကလက်မှတ်ရေးထိုးလိုက်ပြီလို့ဆိုပါတယ်။အကြမ်းဖက်တိုက်ဖျက်ရေး Egypt နိုင်ငံရဲ့ကြိုးပမ်းမှု Egypt နိုင်ငံစီးပွားရေးဖွံ့ဖြိုးမှုနဲ့အုပ်ချုပ်ရေးစနစ်ကောက်မွန်မှုတို့အတွက်လည်းအမေရိကန်ကဆက်လက်အားပေးသွားမယ်လို့ဆိုပါတယ်။ဒါပေမဲ့ Egypt နိုင်ငံအစိုးရလူခွင့်မှတမ်းဆက်လက်တိုးတက်အောင်ကောင်းမောင်လုဖို့တော့လိုအပ်တယ်လို့အမေရိကန်အစိုးရကသတ်မှတ်ထားပါတယ
်။ကွယ်လွန်သွားတဲ့အမေရိကန်ထက်လွတ်တော်အမဂျွန်မက်ကိန်းနေရာမှာအစာထုတ်ခန့်အဖို့အမည်စင်းတင်သွင်းခံထားတဲ့အထက်လွတ်တော်အမဟောင်းဂျွန်ကာလ်ဟာဗုဒ္ဓနေ့ကကြံသစ္စာကျင်းဆိုလိုက်ပြီးတော့အတိဖြစ်သွားပါပြီ။ဒါကြောင့်လဲဂျွန်ကာလ်အလင်းနဲ့အထက်လွတ်တော်မှာကျင်းပလျက်ရှိတဲ့ဘရက်ကာဗာနော့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ရေးမှာရီပပ်ဘလစ်ကန်တွေဘက်ကနေအချိန်မီထောက်ခံမဲ့ပြေးနိုင်တော့မှာဖြစ်ပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့ဂျွန်ကာလ်ဟာအာရီဇိုနာပြည်နယ်ရဲ့အထက်လွှတ်တော်အမတူဦးဖြစ်ဗုဒ္ဓဟူးနေ့မှာပဲအထက်လွှတ်တော်မှာကြံ့သစ္စာကျင်းဆိုလိုက်တာပါအထက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့ဒုသမရမိုက်ပန့်စ်ကကြံ့ကျင်ပေးခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးလောကမှာတမှုထူးခြားစွာနဲ့တခါတလေမှာပါတီရဲ့လမ်းစဉ်နဲ့ဆန့်ကျင်ပြီးရပ်တည်ခဲ့တဲ့အထင်ကရအထက်လွှတ်တော်မှာဂျွန်မက်ကိန်းနေရာမှာအစားထိုးဝင်ရောက်လာတဲ့ဂျွန်ကာလ်ကတော့ရီပပ်ဘလစ်ကန်တွေအများစုအနိုင်ရထားတဲ့အထက်လွှတ်တော်မှာရှေးဟိုးဆွဲပိုဆန်တဲ့နိုင်ငံရေးအမြင်ရှိသူအဖြစ်ဝင်ရောက်လာတာဖြစ်ပါတယ်။အမတ်ဦးရေတရားအတိရှိတဲ့အထက်လွှတ်တော်မှာဂျွန်မက်ကိန်းသက်ရှိထင်ရှားရှိစဉ်ကအတိုင်းပဲရီပပ်ဘလစ်ကန်ပါတီက51ဦး၊ဒီမိုကရက်က48ဦးနဲ့တတိယပုဂ္ဂလ2ဦးတို့ပါဝင်ကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40kilohertz 9633ညာလိုင်းဒိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဝါရှင်တန်မြို့ရဗီဝေသင်းကိုဆက်လက်ကြည့်နေပါတယ်။ right dot the din talk ကိုပါလုံးနဲ့ကိုကျော်စုဦးတို့ဟာထောင်နဲ့အပြစ်ပေးခံရမဲ့သူတွေမဟုတ်ဘဲလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်အပြုံလိုက်သက်ပြတ်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေဖြစ်ဂုံပြူထိုက်သူတွေသာဖြစ်ကြောင်းသူတို့ဘော်ထောင်နဲ့ခွင့်နဲ့ပြစ်ဒဏ်ပေးလိုက်တဲ့တရားရုံးစီမံချက်ကိုပြန်လည်ပြင်ဆင်ပြီးအများဆုံးလွှတ်ပေးဖို့ American ဒုသမတ Mike Pence ကတိုက်တွန်းလိုက်ပါတယ်။နိုင်ငံသားရေးပြောခွင့်ရ Heather Nauert ကတော့သူတို့နှစ်ယောက်ကိုပြစ်မှုထင်ရှားစီရင်လိုက်တာဟာမြန်မာဒီမိုကရေစီရဲ့နောက်ပြန်ဆုတ်သွားတဲ့ခြေလှမ်းကြီးတစ်ခုဖြစ်တယ်ဆိုပြီးသူတို့ကိုချက်ချင်းလွှတ်ပေးဖို့သတင်းထောက်တွေကိုတစ်ဖက်သက်တရားစွဲဆိုစီရင်တာတွေမလုပ်ဖို့တောင်းဆိုကြောင်းသူရဲ့ Twitter မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာ American သံတမကြီး Nikki Haley ကလည်းသတင်းထောက်နှစ်ယောက်ဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်ထောင်ချခံခဲ့ရတာဖြစ်ကြောင်းမနေ့တုန်းကပြောဆိုခဲ့တာဖြစ်ပါတယ်။
မြန်မာစစ်တပ်ဟာခရီးယံဘာသာဝင်တိုင်းရင်းသားကချင်မျိုးနွယ်စုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုညှဉ်းပန်းနှိပ်စက်နေစေပဲလို့ယဟန်အမတ်ကာဒီနယ်ချားလ်စ်ဘိုကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေခံစားနေရတဲ့ဖြစ်ရပ်ဟာကမ္ဘာ့အလယ်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိပါစေတဲ့ဆိုးရွားတဲ့အမဲဆဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ညဉ့်ညံ့ရေးညီလာခံတစ်ခုမှာကာဒီနယ်ချားလ်စ်ဘိုကပြောကြားလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောတိုင်းရင်းသားမျိုးနွယ်စုတွေဟာလည်းထိခိုက်ဒဏ်ရာရတာ၊သေဆုံးတာနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေဟာလည်းလစ်လျူရှုခြင်းခံရတယ်လို့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်။ကချင်ပြည်နယ်တွင်းကကြေးရော်တွေဘုံကျဲခံရပြီးမိလောင်ကုန်တာ၊မျိုးသမီးတွေအာရမပြုခြင်းခံရတာ၊ဖျားကြောင်းတွေဖျက်ဆီးခံရတာနဲ့ဒေသခံယောက်သားတွေကိုမိုင်းရှင်းလင်းရေးနဲ့လူသားတိုင်းအဖြစ်အသုံးပြုခံရကြောင်းတောင်ကိုရီးယားနိုင်ငံကကက်သလစ်တက္ကသိုလ်မှကျင်းပတဲ့ညီလာခံကိုတက်ရောက်လာကြတဲ့ငြိမ်းချမ်းရေးဆိုင်ရာကြွန့်ကျင်သူတွေကိုချားပိုကအဲ့လိုပြောကြလိုက်တာပါအခုနှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာမြန်မာစစ်တပ်ကလေကြောင်းစစ်စင်ရေးတွေပြုလုပ်ခဲ့တဲ့အတွက်ဒေသက9000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လဲဆိုပါတယ်ဘာသာကြားမုန်တီးရေးလုံဆော်သူတွေကိုအုံချပြီးလွတ်လပ်စွာကိုယ်ကွယ်ခွင့်ကိုထောက်ခံအားပေးသူတွေအပေါ်ထူးစစ်စင်တက်ခတ်နေကြောင်းလဲကာဒီနယ်ချားလ်စ်ပိုကပြောပါတယ်တိုင်းဒါလင်းနဲ့ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရကညဉ့်ညံ့ရေးဆွေးနွေးမှုတွေပြုလုပ်နေပြီးရိုဟင်ဂျာပြည်ပခန့်ကိုလည်းကင်တယ်ဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာကာဒီနယ်ချားလ်စ်ဘိုဟာအမျိုးသားညီညွတ်ရေးနဲ့ညဉ့်ညံ့ရေးရရှိရေးတို့အတွက်စီရင်လှုပ်ဆောင်နေသူတူဦးလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာပါကစ္စတန်နိုင်ငံရွေးကောက်ခံအစိုးရဒီနယ်ဘူလူးနီယာတွေ့ဆုံပြီးအာဖဂန်နစ္စတန်နိုင်ငံညဉ့်ညံ့ရေးစစ်တိုးနှံအောင်နိုင်ငံကြားယူရင်းနေတဲ့ဆက်ဆံရေးကိုပြန်လည်အထောက်တိဆောက်ဖို့သဘောတူလိုက်ကြပါတယ်။အကြမ်းဖက်မှုတပ်ဖြတ်ရမှာမဟာမိတ်တွေဖြစ်ကြတဲ့အမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးဟာပါကစ္စတန်ကအာဖဂန်ပြည်ပခအဒွန်းရှီအောင်တာလီဘန်သဘုံတွေကိုမြှောက်ပေးနေတယ်ဆိုတဲ့ဆွဆွချက်တွေရှိခဲ့ပြီးတဲ့နောက်မနှစ်ကအနေဆုံးအဆင့်ထိယိုယွင်းကျဆင်းသွားခဲ့တာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုနဲ့အတူပူးတွဲစီဦးစီးချုပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဒမ်ဖော့လည်းလိုက်ပါသွားပြီးပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးအဖြစ် ဝန်ကြီးချုပ်အမရန်ခန်၊စီအိုကြီးချုပ်တူနန်လည်းပဲတွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲကိုနှစ်ဖက်စလုံးကအကောင်းမြင်တယ်လို့ဆုံးသတ်ကြပါတယ်
။ဂျပန်နိုင်ငံမြောက်ပိုင်းမြို့ကြီးတွေနဲ့နီးတဲ့နေရာကိုအခြေပြုပြီးပြင်းအား 6.6 ရှိတဲ့ငလျင်တစ်ခုလှုပ်သွားတဲ့ကြောင်းအမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကပြောပါတယ်။ငလျင်ဟာကြာသပတေးနေ့မနေ့3နာရီလောက်ကဂျပန်နိုင်ငံရဲ့ဟိုကိုင်ဒိုကျွန်းမြေအောက်20မိုင်လောက်မှာလှုပ်ခတ်သွားတာလို့ဆိုပါတယ်။ငလျင်လှုပ်တဲ့နေရာဟာလူဦးရေ300နီးပါးရှိတဲ့တွမ်ဘာကိုမိုက်မြို့ရဲ့အရှိဘက်18မိုင်လောက်အကွာမှာလှုပ်သွားခဲ့တာဖြစ်ပြီးလူဦးရေ1000လောက်ရှိတဲ့ဆပ်ပိုရိုမြို့နဲ့လည်းမိုင်40ကျော်လောက်ဝေးတယ်လို့ဆိုပါတယ်။ငလျင်နဲ့ပတ်သက်တဲ့အချက်အလက်တွေစုစည်းပြီးဝန်ကြီးချုပ်ရုံးကိုအချိန်မီပို့နိုင်အောင်ဆိုရကအရေးပေါ်ဆက်သွယ်ရေးဌာနတစ်ခုဖွင့်ထားကြောင်းကြိုတိုသတင်းမှာဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ကိုစောဝင်းလိုင်တို့ပြပြသွားတာပါအခုတော့သတင်းဆောင်မတွေလည်းရောက်ပါပြီအရင်ဆုံးတော့ကချင်စံနှပြခေါင်းဆောင်၃ဦးဒီကနေ့ကစပြီးတော့တရားရင်ဆိုင်ရမယ့်အကြောင်းကြည့်အောင်ပါကချင်ပြည်နယ်မှာစစ်ပွဲရပ်တန့်ရေးညံ့ညွတ်စွာဆန္ဒပြပွဲကိုဦးဆောင်စီစဉ်သူ၃ဦးပေါ်တပ်မတော်ဘက်ကဆွဆွဲထားတဲ့အသေးရေးဖြတ်မှုနဲ့တရားစွဲဆိုဖို့ပြီးခဲ့တဲ့တနင်္လာနေ့မှာတရားသူကြီးကဆုံးဖြတ်ပြီးတဲ့နောက်ဒီကနေ့စပြီးတော့အမှုစစ်တော်မှာပါပုံမှန်900နဲ့တရားစွဲဆိုခံရသူ၃ဦးတည်းကဦးစော်ချက်နဲ့ကိုလွန်စောင်းတို့ရဲ့အကျိုးဆောင်ရှင်နေဦးမုံဆိုင်ထူကတော့ဒီမှုကိုလုံးဝပယ်ဖျက်ပေးဖို့ဆက်ပြီးရှောက်လွှဲသွားမယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါဥမုံဆိုင်ထူကအခုလိုစပြောပါတယ်
။တို့တို့နှစ်ယောက်ကိုစစ်မယ်။တရခံကိုရန်စစ်ဖို့။ကိုဆွဲချက်တင်ခံရတယ်ဆိုတော့ကိုကစစ်ဆွဲတာတွေမဟုတ်တဲ့အကြောင်းကိုက proof လုပ်ရမှာပေါ့။ကျွန်တော်တို့ဒီခုခံခြေပခဲ့တဲ့လမ်းကြောင်းတစ်ထောက်ကြည့်လို့ရှင်သူတို့ကကျွန်တော်တို့ခုခံရမယ်ဆိုပြီးတော့သူတို့ရဲ့စစ်ဆွဲချက်ကခိုင်မာမို့လို့ရခင်ဗျာအမှန်ကဟုတ်မလို့သူတို့ရဲ့ဆွဲဆွဲချက်ကမခိုင်မာတာကြောင့်မို့ကျွန်တော်ဒီမို့ကဆွဲချက်တော်မတင်တင်ဘူးဆိုပြီးတော့ကျွန်တော်တို့ဒီလိုခံယူခဲ့တယ်သူတို့မလို့သူတို့ဆွဲတရားရုံးကဆွဲချက်တင်ခဲ့တယ်ဆိုတော့အဲ့ဒါတော့တရားရုံးအပိုင်းပေါ့အဲ့တော့ဒီတရားရုံးကဆွဲချက်တင်ခဲ့တယ်ဆိုတော့ရှင်းရှင်းပြောလို့ရှင်ဗျာကျွန်တော်တို့တိတ်ကောင်းထုတ်ချေစရာမလိုပဲအခြေအနေမှာရှိတယ်ဘာလို့လဲဆိုတော့ဒီသူတို့ကဘုံကြီးမြုံမြင့်ဦးအနေနဲ့သူကဆွဲဆွဲခဲ့တာဆွဲဆွဲခဲ့တာပဲရှိတာသူအနေနဲ့ဒီ burden of proof လုပ်နိုင်ခဲ့တဲ့တက်တီတယောက်မှမတင်ပြခဲ့ဘူးသူကပြောရပဲရှိတာဆိုတော့ကျွန်တော်အနေနဲ့ကတော့ဒါအလို့ဆယ်အခြေအနေရလုံးဝအပြစ်မရှိဘဲနဲ့ဆွဲချက်တင်ခံထားရတယ်ဆိုတော့ကျွန်တော်တို့စစ်သွားရင်လည်းကျွန်တော်တို့ဒီတကယ်မျက်မြင်အောက်ချိန်မှာဖြစ်ပျက်ခဲ့တဲ့ကိစ္စတွေကိုအပြစ်ပြက်ဆဲမှာတကယ်ပါဝင်ခဲ့တဲ့သူတွေကျွန်တော်တို့ခံပြအနေနဲ့စစ်သေးသွားဖို့တော့အစီအစဉ်ရှိတယ်။တော်မလို့ကျွန်တော်တို့ဒီအဖြစ်တောင်မရောက်ခင်မှာကိုမဒီဆွဲချက်ကိုကျွန်တော်တို့တိတ်မကျေနပ်သေးဘူးပြ။အဲ့တော့ကျွန်တော်တို့ဒီအထက်ယုံကိုဒီဆွဲချက်ပဲဖြတ်ဖို့ဆိုပြီးတော့ကျွန်တော်တို့ပြင်ဆင်ဖြတ်ဖို့အခြေအနေလည်းနည်းနည်းရှိနေသေးတယ်။ဒါပေမဲ့အဲ့အခြေအနေမရောက်ခင်မှာကိုမတရားခံစစ်ရောက်တော့တရားခံစစ်ဖို့လည်းကျွန်တော်ပြန်ပြင်ဆင်ရတာအဲ့တဘောပါ
။ဟုတ်ကဲ့။အဲ့တော့အခုဒီဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဘက်ကလည်းသူတင်ထားတဲ့တက်သေးတွေလည်းရှိတယ်။ဒါပေမဲ့အခုပြီးခဲ့တဲ့ရုံချင်းတွေတုန်းကသူကိုယ်တိုင်မလာပဲကိုယ်စလဲလဲလွှဲပြီးတော့မှလာနေတဲ့အနေအထားလည်းရှိတော့သူတို့ဘက်ကနေပြီးတော့တင်သွင်းတဲ့တက်သေးတွေဘက်ကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးသိရှိခဲ့တဲ့အားအနေမှုတွေလည်းရှိတော့ဆရာကဒီအစွဲခံရတဲ့သူတွေဘက်ကလိုက်ပါပေးတဲ့ဥပဒေပညာရှင်တယောက်အနေနဲ့ဘယ်လိုများမြင်မိပါလဲရှင်ဒီအမှုနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဘက်ကတော့ဒီဖက်ချက်တင်တာကိုမှကျွန်တော်တို့ကဆက်ချက်မတင်တင်မဲ့တင်ထားတယ်လို့ကျွန်တော်တို့အဲ့လိုပဲခိုင်ထားတယ်အဲ့ဒါကြောင့်မို့ကျွန်တော်ဒီဆက်ချက်နဲ့ပတ်သက်ပြီးမှလည်းအပေါ်ယုံကိုဆက်ဖို့အခြေအနေလည်းရှိပါတယ်တို့မဲ့လို့ဂျုံချင်းကဒါကတ်နေတော့ခါကျတော့ဒီအပေါ်ယုံကိုကျွန်တော်မတင်မီလေးအချိန်မှသူတို့စစ်ရမယ့်အချိန်ဖြစ်ပေါ်လာတာအဲ့လိုလည်းရှိပါတယ်အဲ့တော့ဒီစစ်ပြီးနောက်မှာပဲဖြစ်ဖြစ်ကျွန်တော်ကဒီအပိတအမိတ်မချသေးဘူးဆိုတော့ကျွန်တော်ဒီဆက်ချက်အမိတ်ကိုဒီတုံတရာဆွေချက်အတွက်ပဲဖြစ်ဖို့တင့်တော့အောင်မှာပါခုလေ
ဟုတ်ကဲ့ပြီးခဲ့တော့ကဒီရက်ပိုင်းကပဲဆွေချက်တင်တာကိုလက်ခံမှုဆုံးဖြတ်လိုက်တယ်ဆိုတော့ကြာသာပတေးနေ့မှာဒီလိုမျိုးစပြီးတော့စစ်မယ်ဆိုတော့ဆရာတို့ဘက်ကအဓိကဘာလို့များပြင်ဆင်ထားတာတွေရှိပါလဲဒါပထမဦးဆုံးကြည်ဒီဆွေချက်တင်မှုလက်ခံလိုက်တဲ့နောက်စပြီးတော့စစ်မယ်အပေါ်မှာပေါ့နော
်ကျွန်တော်တို့အားလုံးပြင်ဆင်ထားပြီးသားပဲဒီသူ့အနေနဲ့ချက်ချင်းဆက်မယ်ဆိုရင်လည်းကျွန်တော်တို့အစဉ်တင်မယ်တို့မဲ့လို့ဟိုတရားခံအနေနဲ့ကျွန်တော်တို့ဒီကိုလွန်စောင်းကိုကိုဆွေချက်တို့စစ်အခက်ခံရတယ်နဲ့ပတ်သက်ပြီးမှကျွန်တော်တို့ရှင်မှာပြဿနာမရှိဘူးတို့မလို့ခုနပြောတဲ့ဆွေချက်ကိုကျွန်တော်တို့ကဒီအပေါ်ယုံကိုပြင်ဆင်မှုအမြမတင်နိုင်သေးတော့တော့ကျွန်တော်တို့နည်းနည်းအခက်ကြုံနေတာပေါ့ကိုလောဆယ်ရတော့
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအနေနဲ့ပါအဲ့တော့ဆရာတို့အခုဒီပုံမှန်900နဲ့ဆွဲဆိုထားတဲ့အမှုပေါ့နော်တကယ်လို့ဒီပြစ်မှုဟိုစာဖြစ်တယ်ဆိုလို့ရှိရင်လည်းဒီပြစ်ဒဏ်တွေလည်းရှိတဲ့ခါကြတော့ဆရာတို့ဒီအမှုနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်ထားတာရှိပါလဲရှင
်အဲ့ဒါကကျွန်တော်ထင်တာကဒီတရားရုံးနဲ့တရားသူကြီးပေါ်မှာဒီတက်ဘလောက်ကြီးသူ့အနေနဲ့သုံးသပ်နိုင်မယ်ဆိုတာမို့ဒီရကျွန်တော်တို့ကတော့ဒ ီတရားခံအနေနဲ့ဆက်ဆွဲခံထားရတာမှားတယ်ပြီးတော့အပြစ်နဲ့ပတ်သက်လာတာလုံးဝအပြစ်မရှိဘူးဆိုပြီးမှကျွန်တော်တို့အမြဲတမ်းထုတ်ရှိသွားမှာပဲအဲ့တော့ဒီတရားသူကြီးအနေနဲ့ဒီ film fair ဘယ်လောက်ဖြစ်မယ်ဒီသူ့အနေနဲ့ tested ဘယ်လောက်ဖြစ်နိုင်လဲဆိုတဲ့ပုံမှာပဲသူ့ဟာသူဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်အဲ့တော့ကျွန်တော်တို့ကဟိုခမန်းပြီးမှတော့မပြောချင်ဘူးဒါပေမဲ့ကျွန်တော်တို့ဒီချိန်တည်းကတော့ကျွန်တော်အပြစ်မရှိဘူးအပြစ်မရှိဘဲနဲ့ဘယ်ချက်တင်ခံနာခံထားရသေးတဲ့အချိန်တွေပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ
်ရှင်နေကြီးဥမုံဆိုင်သူပါစစ်ပွဲရတဲ့ရေဆန္ဒပြပွဲကိုဥဆောင်ဆစဉ်သူဥဇော်ချက်ကိုလုံးဆောင်နဲ့ဒေါ်နံဘူးတို့ပေါ်ဆွဲချက်တင်တဲ့ဟာမခိုင်လူနာကြောင့်အမှုကိုပတ်လပ်ပေးဖို့ကာယကံရှင်တွေကတင်ပြလျှောက်ထားသေးပေမဲ့ပြည်နယ်တရားလိုတော့ကပယ်ချပါတယ်အမှုရင်ဆိုင်နေရသူ၃ဦးဟာလောလောဆယ်မှာအမှားကံရထားပြီးတော့အချုပ်လွတ်ထုချူကြမှာဖြစ်ပြီးပြည်မှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်နှစ်နှစ်ငွေဒဏ်သို့မဟုတ်ဒဏ်ရာစလုံးချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ Facebook နဲ့ Twitter ကတာဝန်ရှိသူတွေဘာပြောသလဲဆိုတာကြည့်အောင်ပါအကြံဖက်လူရွက်တွေကိုအားပေးလုံဆောင်နေတဲ့အကောင့်တွေကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမူဆောင်ရွက်နိုင်အောင်လုံဆောင်နေတဲ့အကြောင်း Facebook လုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ် COO Shorey Sandberg ကဗိုလ်ဒူးနေအမေရိကန်ထက်လွတ်တော်ဂျာနာပွဲအတွင်းပြောသွားပါတယ်ဒေါက်ကင်မျိုးသက်ကအပြည့်စုံပြောပြပါမယ
် American ပြည်တော်စုမှာလွှတ်တော်ဂျာဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲ American နဲ့ Britain အပါအဝင်ကမ္ဘာတဝန်းကနိုင်ငံအတော်များများမှာမမှန်သတင်းဖြန့်ချိတဲ့လှုပ်ရှားမှုတွေနဲ့ဆင့်နွှဲနေတဲ့ Facebook အကောင့်တွေ Instagram အကောင့်တွေကို Facebook ကနေပိတ်ပစ်ခဲ့တာဖြစ်ပါတယ်။ဒီထက်မှာ Iran နဲ့ Russia အပြင်မြန်မာနိုင်ငံကအကောင့်တွေပါပါဝင်တဲ့အကြောင်း Facebook ကုမ္ပဏီအကြီးအကဲတူဖြစ်တဲ့ Sheryl Sandberg ကဗုဒ္ဓဖူးနဲ့အထက်လွှတ်တော်မှပြုလုပ်တဲ့နိုင်ငံရခြားကဝင်ရောက်လွှမ်းမိုးဖို့လှုံ့ဆော်မှုနဲ့သူတို့ရဲ့ Social Media တွေအသုံးပြုမှုဆန်ရကြားလာပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ As these past few weeks and months have shown, this work is starting to pay off. And just last week,We took down 58 pages and accounts from Myanmar. Many of the
Dimbat we ne la rui ma twi ge bi phit de tai di lo ye yu sa ywe nai ge de twi aung mi mu rui ya ge ba de. July la ma chima ru ni ne Facebook sa myin lan ne account 32 myo ru 32 khu ru go a yang saung mu ma ne byu ha cha lout saung mu twi ya de twi paip pin nai ge ba de. July la ma chima ru ni ne Facebook sa myin lan ne account 32 khu ru goအယောင်ဆောင်မူမှန်နဲ့ဗျူဟာချလှုပ်ဆောင်မှုတွေ့ရတဲ့အတွက်ပိတ်ပင်နိုင်ခဲ့ပါတယ်။ဩဂုတ်လမှာအီရမန်ဖွင့်ထားတဲ့ Facebook စာမျက်နှာနဲ့အကောင့်650ပေါင်းကိုပိတ်ပင်နိုင်ခဲ့ပြီးရုရှားမှာဖွင့်ထားတဲ့ Facebook တွေကိုလည်းပိတ်ပင်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲ Facebook အနေနဲ့မြန်မာပြည်မှာဖွင့်ထားတဲ့ Facebook စာမျက်နှာနဲ့အကောင့်58ခုတို့ကိုပိတ်ပင်နိုင်ခဲ့ပါတယ်။အဲ့ဒီထဲမှာအများပြားကသတင်းဌာနတွေဖြစ်အယောင်ဆောင်ထားတာတွေတွေ့ရပါတယ်
။မြန်မာနိုင်ငံမှာ Facebook ကိုအသုံးပြုပြီးရွေချက်ရှိရှိနဲ့အမုန်းတရားတွေဖြန့်ဝေနေတာဟာတိတ်ကိုကြီးမားတဲ့အန္တရာယ်ဖြစ်လာနေတယ်လို့ကုလသမဂ္ဂကသတိပေးခဲ့တယ်လို့အမုန်းတရားဖြန့်ဝေမှုတွေကို Facebook ဘက်ကစနစ်တကျစောင့်ကြည့်ပိတ်ပင်တားဆီးပေးဖို့နဲ့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့အတွက်မြန်မာအရက်ဖက်အဖွဲ့အစည်းတွေရဲ့ဒီဇိုင်းမမတ်တောင်းဆိုမှုတွေကြောင့် Facebook အဖွဲ့ကတာဝန်ရှိသူတွေဟာမြန်မာနိုင်ငံတည်းဂျူလာထဲမှာလာရောက်ဆွေးနွေးခဲ့ကြပါတယ်။ဩဂုတ်လ28ရက်နေ့မှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်အပါအဝင်လုံခြုံရေးတာဝန်ခံအကြီးအကဲ6ယောက်တို့ဟာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့တက်တွေတွေရှိတယ်လို့အစိုးရခန်းစားထုတ်ပြန်ခဲ့တဲ့နောက်အဲ့ဒီနေ့မှာပဲ Facebook ကဗိုလ်ချုပ်မှုကြီးမဲအောင်လိုင်ရဲ့ Facebook အကောင့်အပါအဝင်လူပေါင်း12တန်းလောက်follow လုပ်ထားတဲ့ Facebook account 18ခု Instagram account တစ်ခုနဲ့ Facebook စာမျက်နှာ52ခုတို့ကိုဖယ်ရှားပစ်လိုက်ပြီးဖြစ်ကြောင်းကြေညာခဲ့တာပါ Facebook ကပိတ်ပစ်ခဲ့တဲ့မြန်မာနိုင်ငံက account တွေထဲမှာ January လတုန်းကအရှင်ဝိရသူရဲ့ account ကိုပိတ်ပစ်ခဲ့တာဖြစ်ပြီးအဲ့ဒီ Facebook စာမျက်နှာမှာ Muslim တွေနဲ့ပတ်သက်ပြီးရန်လိုမုန်းထားတဲ့ post တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်ပိတ်ပစ်တယ်လို့ Facebook ပြောခွင့်ရကပြောခဲ့တာပါအခုချိန်ထိ Facebook ကနေမြန်မာနိုင်ငံအတွက်အရေးယူထားတဲ့အထက်မှာလူခွင့်ရေးချိုးဖောက်မှုနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20အကောင့်တွေကိုပိတ်ပစ်ခဲ့တယ်လို့မမှန်မကန်လှုပ်ဆောင်မှုတွေတွေ့ရတဲ့အတွက်ပိတ်ပစ်ခဲ့တဲ့အကောင့်က12ခုနဲ့စာမျက်နှာ46ခုရှိကြောင်းလဲ Facebook ကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တက်မတော်ခေါင်းဆောင်တချို့ရဲ့ Facebook အကောင့်တွေကိုပိတ်ပင်တာဟာမြန်မာလူအဖွဲ့အစည်းအတွင်းသဘောထားကွဲလွဲချက်တွေပိုပြီးကြီးထွားအောင်လုပ်တယ်လို့ဖြစ်စေလိမ့်မယ်လို့ပြန်ကြမ်းရေးဝန်ကြီးဟောင်းဦးရထွတ်ကပြောခဲ့တယ်လို့အပိတ်ပင်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီး Facebook ရဲ့စီးမျဉ်းတွေအပေါ်မှာမြန်မာအစိုးရပြောခွင့်ရဥစော်ထေးကမိန့်ခွန်းတွေထုတ်ခဲ့တာပါအခုလို Facebook ကုမ္ပဏီကနေအကောင့်တွေကိုဖယ်ရှားတာဟာ ကျင့်ဝတ်သိက္ခာနဲ့ညီမညီဗိုလ်တဖူးနဲ့အထက်လွှတ်တော်ဂျာနာပွဲမှာဗာဂျီးနီးယားပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မှမတ်ခ်ဝါနာက Facebook တာဝန်ရှိသူကိုမေးမြန်းခဲ့ပါတယ
်။ Mean do you believe that Facebook has both a moral obligation and potentially even a legal obligation?
အကြံဖက်မှုတွေကိုတကယ်တမ်းအားပေးလုံဆောင်နေတဲ့အကောင့်တွေကိုဖယ်ရှားဖို့လုပ်တာဟာ Facebook အနေနဲ့ဥပဒေအရဖြစ်စေကြည့်ဝတ်ပိုင်းအရာဖြစ်စေလိုက်နာဆောင်ထင်းဖို့လိုအပ်တာကြောင့်လုပ်တာလို့ယုံကြည်ပါသလား
Facebook ရဲ့ CEO အမှုဆောင်အရာရှိချုပ်တူဖြစ်တဲ့ Charlie Sandberg ကလည်းသူ့အနေနဲ့ခိုင်ခိုင်မာမာယုံကြည်ကြောင်းကြားနာပွဲမှာပြန်လည်ဖြေကြားခဲ့ပါတယ
် I strongly believe that in the case of what's happened in Myanmar it's devastating and we're taking aggressive steps and we know we need to do more probably the most important thing we've done is ramped up our ability to review reports in Burma.
ရှင်မနီနဲ့ဒါကိုခိုင်မာယုံကြည်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကတိတ်ကိုဆိုးရွားလှပါတယ်။ဒါကြောင့်ရှင်မတို့ကတင်းတင်းကြပ်ကြပ်ခြေလှမ်းတွေကိုယူနေပါပြီ။ဒါထက်ပိုလှုပ်ဆောင်ဖို့လိုတယ်ဆိုတာကိုရှင်မတို့သိပါတယ်။ရှင်မတို့အနေနဲ့အရေးကြီးဆုံးလှုပ်ဆောင်နိုင်ခဲ့တာကတော့မြန်မာဘာသာနဲ့သတင်းတွေကိုဖတ်နိုင်ဖို့အင်အားတိုးပြီးလှုပ်ဆောင်ခဲ့တာပဲဖြစ်ပါတယ်
။ဒါဟာမြန်မာနိုင်ငံတွင်းအမုန်းစကားတွေသတင်းမှားတွေကို Facebook ပေါ်ကနေဖြန့်ဝေတာအတွက်တိုးမြင့်အရေးယူဆောင်ရွက်တာဖြစ်တယ်လို့ Facebook ကဂျူလာထဲမှာပဲမြန်မာဘာသာတက်ကျွမ်းသူ60ကျော်ကိုခန့်ထားပြီးဆောင်ရွက်ခဲ့တဲ့အတွက်ဒီလိုအကောင့်မျိုးတွေကိုနီးပညာကောင်းကောင်းနဲ့ပေါ်ထုတ်လာနိုင်တာဖြစ်ကြောင်းလည်းပြောပါတယ်။အခုအထက်လွှတ်တော်ကြားနာစစ်ဆေးပွဲမတိုင်ခင် April လတုန်းကလည်း Facebook ကြီးကဲ Mike Zuckerberg ဟာ American ရဲ့2016ရွေးကောက်ပွဲမှာ Russia ဂျာဝင်နှောက်ယှက်မှုရှိမရှိနဲ့ Runja အရေးမှာ Facebook ကိုသုံးပြီးအမုန်းတရားပြန်ပေါင်းအောင်လုပ်မှုအပါအဝင်social media ကိုတုံးပြီးတော့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီး9နိုင်ကြာစစ်စစ်မေးမြန်းတာကိုခံခဲ့ရတယ်လို့ဒါဟာ social media မှာအကြီးအကျယ်ဆုံးသောကြားနာစစ်စစ်ပွဲတစ်ခုလည်းဖြစ်ပါတယ
်။စစ်တွင်းကာလဒေါက်ကင်မြူတဲ့ပါစစ်တွင်းကာလတွေကမြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့ American စစ်မှုဒဏ်တွေရဲ့ရုပ်ကျွန်းတွေကိုရှာဖွေတာမှာစုစုပေါင်း12ဦးရဲ့ရုပ်ကျွန်းတွေကိုရှာဖွေတွေ့ရှိစစ်ဆေးဖော်ထုတ်ပြီးတော့သက်ဆိုင်ရာ American မိသားစုတွေစီပြန်အနှင်းထားနိုင်ပြီလို့အမေရိကန်ကာကွယ်ရေးဌာနစစ်တုံးပန်းနဲ့စစ်အတွင်းပျောက်ဆုံးစီးမှုသူများပြန်လည်ရှာဖွေရေးနဲ့စစ်စေးရေးဌာနအကြီးအကဲဒေါက်တာဂျွန်အက်ဒဝတ်ဘော့ဒ်က VOA ကိုပြောပါတယ်။အဲလိုရုပ်ကျွင်းတွေကိုမြန်မာနိုင်ငံမှာစပြီးရှာတဲ့အချိန်ကာလနဲ့ပတ်သက်လို့မယင်ချင်းနိုင်ငံဆက်သွယ်မေးမြန်းတာကိုဒေါက်တာဘော့ဒ်ကအခုလိုစဖြေပါတယ်
။ We started field work in 2004 and we did field work for a year, a full year.
ကျွန်တော်တို့2004ခုနှစ်မှာဂွင်းစင်းရှာဖွေတဲ့အလုပ်ကိုစတင်ခဲ့ပါတယ်။တစ်နှစ်ပတ်လုံးကျွန်တော်တို့ရှာဖွေရေးတွေလုပ်ပါတယ်။အဲ့တော့မြန်မာနိုင်ငံကကျွန်တော်တို့လုပ်ငန်းတွေကိုဆက်ပြီးလုပ်ကံခွင့်မပေးတဲ့အတွက်ရုပ်ကျွင်းတွေရှာနေတဲ့ကျွန်တော်တို့လူတွေကိုနှစ်ပေါင်းများစွာရဆိုင်လိုက်ရပါတယ်။2012ခုနှစ်မှာကျွန်တော်တို့မြန်မာနိုင်ငံပြန်သွားပြီးမြန်မာစစ်တပ်အရာရှိတွေနဲ့တွေ့ပါတယ်။သူတို့တွေကကျွန်တော်တို့ရှာဖွေရေးလူတွေကိုပြန်စားဖို့ခွင့်ပြုပါတယ်။အဲ့ဒီအချိန်ကစပြီးကျွန်တော်တို့ပုံမှန်ရှာဖွေရေးလုပ်ငန်းတွေဖြစ်တဲ့စုံစမ်းစစ်ဆေးတာတချို့နေရာတွေမှာဒူးဖော်တာစတာတွေလုပ်ပါတယ်။အခုချိန်ထိကျွန်တော်တို့ရှာဖွေတွေ့ရှိတာဆိုရင်မြန်မာနိုင်ငံမှာပျောက်ဆုံးသွားတဲ့ American စစ်မှုထံ12ယောက်ရဲ့ရုပ်ကျွင်းတွေဖြစ်ပါတယ်။
အဲ့တော့ဒုတိယကမ္ဘာစစ်ကာလအတွင်းမှာဒီကချင်ပြည်နယ်မှာပေါ့နော်ဖက်စစ်ဂျပန်တွေဘက်ကနေပြီးတော့ပေါ့နော်ပစ်ချလို့ဆိုပြီးတော့ဒီမြန်မာနိုင်ငံဘက်ခြမ်းကိုပြတ်ကျခဲ့တဲ့ American တိုက်လေယာဉ်တွေနောက်စစ်လေယာဉ်တွေပေါ့လေအဲ့ဒီအမြောက်အများလည်းရှိတယ်လို့ကျမတို့ကြားသိရပါတယ်အဲ့တော့မြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့ American စစ်မှုထမ်းအရေးအတွက်ဘယ်လောက်ရှိမလဲလို့ခန့်မှန်းပါလဲရှင
် We're missing several hundred menthat could be in Myanmar
and ဒီကဘာစစ်တွင်းကာလမြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့ American စစ်မှုထမ်းပေါင်းရာနဲ့ချီပြီးရှိနေပါတယ်ပျောက်ဆုံးနေတဲ့စစ်မှုထမ်းအများစုဟာအိန္ဒိယနဲ့တရုတ်နိုင်ငံကြားမြန်မာတဲ့တောင်တန်းတွေပေါ်မှာလေရင်ပြန်တန်းရာမှာပြတ်ကျတဲ့အထက်ပါသွားသူတွေပါ American လေရင်အများပြားဟာအိန္ဒိယမြန်မာနဲ့တရုတ်နိုင်ငံတွေမှာပြတ်ကျခဲ့ကြတာပါအဲတော့ပျောက်နေတဲ့ရာနဲ့ချီတဲ့ American စစ်မှုထမ်းတွေရဲ့ယုံကျင်းတွေဟာအိန္ဒိယဘက်မှာလားမြန်မာဘက်မှာလားတရုတ်နိုင်ငံထဲမှာလားအတိအကျကျွန်တော်တို့သိရဖို့ခက်ပါတယ်ရှာဖွေရင်တွေ့လာမှသာပြောနိုင်မှာပ
ါဟုတ်ကဲ့အခုလို့ဒီစစ်တွင်းကာလမှာပျောက်ဆုံးသွားတဲ့ American စစ်မှုထမ်းတွေရဲ့ရုပ်ကျင်းတွေကိုတက်ဆိုင်တဲ့မိသားစုတွေစီကိုအရောက်ပြန်ပို့ပေးတာနောက်သူတို့ရဲ့ရုပ်လောင်းဒီရုပ်ကျင်းတွေကိုပြန်ပြီးတော့ဗောလေ American ပြည်ထောင်စုကိုပြန်ပြီးတော့တည်ယူတာနိုင်ငံအတွက်ဘလောက်အရေးကြီးပါလဲရှင
် In the United States it's considered to be very important that we not leave our military personnel behind when
တောင်ထမ်းဆောင်နေခြင်းကာလအတွင်းအသက်ဆုံးသွားတဲ့စစ်မှုထမ်းတွေရဲ့ရုပ်အလောင်းတွေကိုချမှတ်ထားခဲ့ဘူးဆိုတာအမေရိကန်ပြည်ထောင်စုအတွက်အင်မတန်အရေးကြီးပြီးအမြင့်ဆုံးဦးစားပေးဆောင်ရွက်တဲ့ကိစ္စပါကျွန်တော်တို့ဖွဲ့စည်းဟာဒုတိယကမ္ဘာစစ်နဲ့ကိုရီးယားဗီယက်နမ်စစ်ပွဲကာလတွေမှာပျောက်ဆုံးသွားတဲ့ အမေရိကန်စစ်မှုထမ်းတွေရဲ့ရုပ်လောင်းတွေကိုလိုက်လံရှာဖွေဖို့တက်တက်ဖွဲ့စည်းထားတာပါ။ကျွန်တော်တို့အားလုံးအချိန်တွေအများကြီးယူပင်ပင်ပန်းပန်းကြိုးစားအထုတ်ပြီးစစ်တွင်းကာလပျောက်ဆုံးသွားတဲ့စစ်မှုထမ်းတွေရဲ့ရုပ်ကြွင်းတွေပြန်ရဖို့ဆောင်ရွက်နေပါတယ်။တကယ်ကိုကြီးမားကျယ်ပြန့်တဲ့အလုပ်လည်းဖြစ်ပါတယ်။ဒီကမ္ဘာလုံးမှာရှိနေတဲ့ပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းပေါင်း 3,000 လောက်ရဲ့ရုပ်ကြွင်းတွေကိုကျွန်တော်တို့ကြိုးစားပြီးအဆက်မပြတ်ပြန်လည်ရှာဖွေနေတာပါ။
အဲ့တော့အခုဒီလက်ရှိမြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဒီရုပ်ကြွင်းတွေကိုပြန်ပြီးတော့ရှာဖွေတဲ့လုပ်ငန်းကြောင့်ပေါ့နော်အမေရိကန်နဲ့မြန်မာဒီနှစ်နိုင်ငံဆက်ဆံရေးမှာရောဘလို့အထောက်အကူဖြစ်စီမလဲရှင
် This mission is totally a humanitarian mission
။ ဘာလို့ရရှာဖွေမှုလုပ်ငန်းစဉ်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စဖြစ်ပါတယ်။ကျွန်တော်တို့လို့ဟာအမေရိကန်နိုင်ငံသားရဲ့မူဝါဒဒါမှမဟုတ်လူညုံရေးဆိုင်ရာကိစ္စရပ်တွေနဲ့မပတ်သက်ပါဘူး။တကယ်ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းကိစ္စပါ။ကျွန်တော်တို့ရှာဖွေရေးလုပ်ငန်းတွေကိုလက်ခံထားတဲ့နိုင်ငံအများစုအနေနဲ့လည်းကျွန်တော်တို့စစ်မှုထမ်းတွေရဲ့ရုပ်ကြွင်းတွေကိုမိသားစုတွေစီပြန်လည်တည်ဆောင်လဲလို့ရဟာလူသားချင်းစာနာမှုဆိုင်ရာစူးစမ်းအထောက်အမှုဖြစ်တဲ့ဆိုတာသူတို့နားလည်လက်ခံထားပါတယ
်။မိုင်အင်ဂျင်နိုင်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တခြားအဆင့်မြင့်တာဝန်ရှိသူတွေဟာဗိုလ်ရုနေကပါကစ္စတန်မှာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးအိန္ဒိယကိုထွက်သွားပါပြီ။အမေရိကန်အိန္ဒိယနိုင်ငံကြားနိုင်ငံရေးလူမျိုးရေးဆက်ဆံရေးတွေအရှိန်မြင့်လုပ်နေတာနဲ့အမျှဒီဆက်ဆံရေးအဖွဲ့အစည်းတွေလည်းရှိပါတယ်ဒီထဲမှာအဓိကဖြစ်နေတာကအီရန်ရုရှားကနေရေနံနဲ့ဆက်လက်နဲ့ပစ္စည်းတွေအိန္ဒိယကဝယ်နေတဲ့ကိစ္စပါအန်ဂျနာပက်စရီချာရဲ့သတင်းလွှာကိုနားဆင်ကြည့်ပါအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုအကြားအဆင့်မြင့်ဆွေးနွေးပွဲတွေမကြာခင်မှာလုပ်ဖို့ရှိပြီးအိန္ဒိယကအီရန်စီကနေရေနံဝယ်ယူနေတာနဲ့ရုရှားစီကနေဆက်လက်နဲ့ပစ္စည်းဝယ်ယူနေတာတွေကိုရပ်ပစ်ဖို့အမေရိကန်ကအိန္ဒိယကိုဖိအားပေးပြောဆိုမဲ့ရေးကအဓိကအကြောင်းအရာတစ်ခုအဖြစ်ပါဝင်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ကာဝေးဝန်ကြီးဂျင်မက်ဒစ်စ်တို့ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆွာရာဂျကာဝေးဝန်ကြီးနမလာစီတာရမန်တို့နဲ့ဂျာတာပရီနီကျရင်နယူးဒေလီမှာဆွေးနွေးကြမှာပါဒီအစည်းအဝေးမှာအဓိကကိစ္စရပ်တစ်ခုကတော့ကာဝေးဆိုင်ရာအဆင့်မြင့်နည်းပညာစနစ်တွေကိုအိန္ဒိယကအသုံးပြုနိုင်ရေးနဲ့စစ်ဘက်နေရာအကြားသတင်းအချက်အလက်တွေလုံခြုံမှုရှိရှိဖလှယ်နိုင်ရေးလမ်းဖောက်ပေးမယ်အဓိကသဘောတူညီချက်တစ်ယောက်ကိုအခိုင်အမာပြင်ဆင်ကြဖို့ဖြစ်ပါတယ်အိန္ဒိယနိုင်ငံကိုကာကွယ်ရေးဆိုင်ရာအဓိကလက်တွဲပေးနိုင်ငံအဖြစ်2016ခုနှစ်မှာအမေရိကန်ကသတ်မှတ်လိုက်တာကြောင့်စစ်ဘက်ပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့လမ်းပွင့်သွားတာပါ။ဒါပေမဲ့လည်းအခုအစ်တတချို့ကရှိနေပါတယ်။ရုရှားနိုင်ငံနဲ့ကြီးမားတဲ့စစ်ဘက်ဆိုင်ရာအကြောင်းဝင်လုပ်တဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်အရေးယူတာကနေကင်လွတ်ခွင့်ရဖို့အိန္ဒိယဘက်ကတွန်းအားပေးပါလိမ့်မယ်။ဒီကြောင့်ရန်ကာကွယ်ရေးဒေါ်လာ6ဘီလီယံတန်အစစ်မြင့်စနစ်တရက်ကိုရုရှားစီကနေအိန္ဒိယကဝယ်ဖို့လုပ်နေတာပါ။ဒါပေမဲ့အိန္ဒိယကိုကင်းလွတ်ခွင့်ပေးမယ်ဆိုတဲ့အာမခံချက်မရှိသလိုအိန္ဒိယကရုရှားစီကနေအဆင့်မြင့်ကာကွယ်ရေးစနစ်တွေဝယ်မယ်ဆိုရင်အမေရိကန်နေနဲ့တိတ်ကိုစိုးရင်စရာဖြစ်လိမ့်မယ်လို့အမေရိကန်ကာကွယ်ရေးဌာနအာရှနဲ့ပစိဖိတ်ဒေသလုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီးရန်ဒေါ်ရှရီဗာကနိုင်ငံဆွေးနွေးပွဲမလုပ်ခင်မှာပဲပြောထားပါတယ်။အဲဒီကြမှာပဲနိုင်ငံခြားကွာခြားချက်တွေကိုဖြေရှင်းရင်းနီလန်းရှာနိုင်မယ်လို့နယူးဒေလီအခြေဆိုင်Observer သူတည်နာအဖွဲ့က harsh pent တို့လိုလိလာသူတွေကအကောင်းမြင်ကြပါတယ
် you have to make this the deal breaker in indo us relationship won't serve any purpose and I think mature mind
ဒီကိစ္စကို india american ဆက်ဆံရေးမှာအဓိကကိစ္စရပ်တစ်ခုလို့သတ်မှတ်တာကဘလို့ရွယ်ချက်မှအထမြောက်စင်မှာမဟုတ်ပါဘူ
း iran russia တို့နဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံတွေကို american ကစီးပွားရေးအရာတန်ခတ်အရေးယူမယ်ဆိုတာဟာ india အတွက်စိုးရိမ်စရာဖြစ်တယ်လို့ new delhi အခြေဆိုင်ငူဝါဒရေးရာသူတည်နာအဖွဲ့ကသူတည်တီBarak Khanat ka pyo bare
That is the real problem how far can you take this relationship when the you have
ana ha ta ka pyatna ba tan kha yi yu khan ya mae so ra chain chaw mu ga india bo hlwan mo ni chain ma di sat san yi ko ba asin ti ya aw swae yu nai ma le bya
wunyi bon bayo ne wunyi medis to ha india khi sin twin wunyi chou narendra modi ne le twet son mo shi bare india ko ma twa kin pakistan khi sin twin ma ro wunyi chou imran khan နိုင်ငံသားဝန်ကြီးရှာမမှုခရရှိတို့အပါအဝင်အစိုးရအဖွဲ့အစည်းအဝေးတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစနေနေ့မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ဒေတာပရင်းနဲ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကို kilowatt 923.9 ခွန်လေး 339.9 တို့အပြင် kilowatt 159ကနေပါတိုးချဲ့ထုတ်လွှင့်နေပါတယ်။ကုဆက်ပြည်နားဆရာမကမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့နာနေခင်အင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရပါမယ်။အဲနောက်ထုတ်လွှင့်မယ့်မြန်မာရေးဆွေးနွေးချက်မှာပါတဲ့လူလူသဘောထားစစ်တမ်းတွေကိုဘယ်လောက်ထိယုံကြည်အားထားလို့ရတယ်လဲဆိုတာနဲ့ပတ်သက်ပြီ
းမိနာပိုင်းကပြောမယ်ဆိုလို့ရှိရင်တော့များသောအားဖြင့်သဘောထားမြင်ကောက်ခံတဲ့စစ်တမ်းတွေကဒီကွာထားလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ
်။တင်ပေါ်ကဦးတင်မောင်တန်းနဲ့ဦးကျော်စံသားတို့တုံ့သက်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်ပါဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပါမယ်။ကိုရင်ဆုံးဒေါ်လလှတန်းနဲ့ဦးကျော်စံသားတို့မူရင်းအာပုံပြက်ကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြမပြည့်အစီအစဉ်ကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံမှာလူမျိုးစုလိုက်စီးလင်းဖယ်ရှားသူများဆိုတဲ့ခေါင်းစဉ်နဲ့ The Wall Street Journal Editor အပေါ်တင်ပြလိုပါတယ်။ဝါလုံးနဲ့ကျော်စိုးဦးတို့ကိုထောင်နှံခွင်နှင်းစီခံမှလိုက်ပါတယ်။သူတို့ဟာလူဝဲအထောက်အထားဆိုတာတွေကိုရဲကပေးအပ်ပြီးထောင်ပန်းခံခဲ့ရတဲ့သတင်းထောက်တွေဖြစ်တယ်လို့ဆိုပါတယ်။အထက်ကခိုင်လို့လုခဲ့ရတဲ့ဆိုတဲ့ရဲအရာရှိမိုးရနိုင်ကိုလည်းထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ရဲ့ရက်စက်နှိပ်ကွပ်မှုတွေကိုစစ်တပ်လွှမ်းမိုးခံမြန်မာအစိုးရကအရေးယူခဲ့တာပါ။သူတို့နှစ်ဦးဖော်ထုတ်တဲ့အင်းဒင်းရွာသား၁၀ဦးသတ်ဖြတ်ခံရပုံကို Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။တခြားသတင်းနောက်တွေလည်းအဲ့လိုသတင်းမျိုးရေးမှာကိုမြန်မာအစိုးရကဟန်တားကျင်တယ်ဆိုတာရှင်းနေပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးသမားတွေကမြန်မာထိပ်တန်းစစ်ဘုတ်ချုပ်တချို့ကိုအစုလိုက်မတိန်ကျင်နာရီအပါဝင်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတွက်ညွန်ကြားခဲ့တယ်လို့ဆိုဆွဲပြီး ICC မှာ genocide ခေါ်လူမျိုးတုံးသတ်ဖြတ်မှုနဲ့ရုံတင်စစ်ဆေးဖို့တင်ပြထားပါတယ်။ဒါပေမဲ့ဒါကိုတရုတ်ကခုခံကာကွယ်ဖို့အချက်ပြနေပါတယ်။တစ်ဖက်သက်ဆွဆွဲမှုတွေဖိအားပေးမှုတွေဟာပြဿနာပြည်လည်ရေးအတွက်အထောက်အကူမပြုထိုင်ဘူးလို့တရုတ်နိုင်ငံကြားရေးပြောခွင့်ရပြောကြားသွားတဲ့အကြောင်းကိုကဖော်ပြထားပါတယ်။စစ်ဘုတ်ချုပ်တွေကရိုဟင်ဂျာတွေကိုအင်ပြန်လာခွင့်ပေးဖို့သူတို့ရဲ့လုံခြုံရေးအမခံဖို့ညှင်းဆန်ကြပါတယ်။ဒါကြောင့်သူတို့ဟာဘင်္ဂလားဒေ့ရှ်ကအခြေအနေဆိုးရွားတဲ့စခန်းတွေမှာဆက်ပြီးသူကခဏရောက်မှာဖြစ်တယ်လို့ရေးထားပါတယ်။တကယ်တော့မြန်မာအန္တပိုင်တွေဟာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းအသိမှမပြုကြပါဘူး။ဒီမိုကရေစီဘက်တော်သားခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကစစ်တပ်ကိုကာကွယ်ပြီးနိုင်ငံတကာစုံစမ်းရေးသမားတွေအကူအညီပေးမဲ့သူတွေကိုသွားရောက်ခွင့်ညှင်းဆန်ထားပါတယ်လို့ဆိုပါတယ်။စစ်တပ်ဟာသူတို့ရဲ့လူမျိုးစုအလိုက်စီးလင်းဖယ်ရှားမှုဖော်ထုတ်မဲ့မီဒီယာရဲ့စွမ်းအားကိုကြောက်လန့်နေတယ်ဆိုတာဒီလိုတရားမမျှတတဲ့ရုံတင်စစ်ဆေးမှုကဖော်ပြနေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးနာမည်ကြီးနိုင်ငံတကာ Gap အဝတ်ထည်ကော်မတီကြီးအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတာကိုပြန်လည်တုံ့သက်တဲ့ဆိုတဲ့အကြောင်းသမ္မတဥဘာမားလက်ထက်ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးလုပ်ခဲ့သူ Michael Posner ရဲ့4.com မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလေ။လွန်ခဲ့တဲ့၄နှစ်က Gap အဝတ်ထည်ကော်မတီကြီးကနေမြန်မာနိုင်ငံမှာအဝတ်စားတွေချုပ်ဖို့တတိရှိရှိပဲတွားရောက်ရင်းနှီးမြှုပ်နှံခဲ့ပါလေ။လူအခွင့်ရေးနဲ့ပတ်သက်လို့လှုပ်ထုံးတွေကိုထောက်ခံအားပေးပါမယ်ဆိုပြီး Gap ထုတ်လုပ်ရေးစာချုပ်ကိုချုပ်ဆိုရမှာကော်မတီရဲ့ပြောခွင့်ရကဒါဟာမြန်မာနိုင်ငံမှာသမိုင်းတင်ဖြစ်ရလို့ဆိုခဲ့ပါလေ။ကနေတော့မြန်မာနိုင်ငံမှာ gap ဆက်လက်စီးပွားရေးလှုပ်ဖို့ကအဲ့ဒီအကြောင်းပြချက်သိမခိုင်လုံတော့တာတွေ့ရပါတယ်ရခိုင်ပြည်နယ်မှာ2019ကရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကိုကုလသမဂ္ဂရော NGO တွေကပါကြေကြေပြန့်ပြန့်မှတ်တမ်းတင်ခဲ့ကြတာတွေရှိပြီးဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့ရည်ရွယ်ချက်ရှိတဲ့လို့ရလို့ဆိုကတာဝန်ရှိတဲ့ထိပ်တန်းခေါင်းဆောင်တွေကိုအရေးယူဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်တချို့နိုင်ငံတကာကော်မတီကြီးတွေကလည်းဒီလိုရက်ဆက်မှုတွေပေါ်တုံ့ပြန်ခဲ့ကြပါတယ် Facebook ကမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူတခြားအစ်မြင့်အရာရှိတွေရဲ့ online Facebook စာမျက်နှာတွေကိုပိတ်ခဲ့ပါတယ် Facebook ကမြန်မာအစိုးရအရာရှိတွေဟာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုထောက်ခံအားပေးဖို့ကော်မတီရဲ့ Facebook ကိုအသုံးချခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံပေါ်အမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခပိတ်ဆို့မှုတွေကိုရုပ်သိမ်းပေးပြီးတစ်နှစ်အကြာမှာ Gap ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာဟာ ပြုပြင်ပြောင်းလဲရေးကိုအပြည့်အရောက်တဲ့နိုင်ငံတကာရဲ့အရေးလက္ခဏာအဖြစ်ဂုဏ်ယူခဲ့ရတာဖြစ်ပါတယ်အခုတော့ဒီပြုပြင်ပြောင်းလဲမှုဟာရပ်ဆိုင်ခဲ့ပါပြီရိုက်တာသတင်းတောင်နှူးကိုထောင်ဒဏ်9နှစ်ချမှတ်တာရိုဟင်ဂျာတွေပေါ်လူအခွင့်ရေးချုပ်ပေါက်မှုတွေကျူးလွန်တာဟာစစ်တပ်ကချုပ်ကင်နေတဲ့အရတားမြန်မာအစိုးရရဲ့ဘေးထွက်ဆိုးကျိုးတွေပဲဖြစ်ပါတယ်လူအခွင့်ရေးအခြေအနေမြန်မာနိုင်ငံမှာဆိုးရွားနေတာနဲ့မျှ CAP ကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုဆက်လုပ်တင်သလားဆိုတာကိုပြန်လည်သုံးသပ်ချိန်တန်ပါပြီလို့ဆောင်းပါးရှင်ကထောက်ပြထားပါတယ်ရှင
်တို့ရရှိများရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးရဲ့ကိုကျော်စိုးလို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်0932312555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
အခုဆက်ပြီးတော့မနက်ခင်းတိုင်းထုတ်လွှင့်နေကြ American သုံး EDM အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရအောင်ပါဒေါ်လလတန်းစီစဉ်တင်ဆက်ပါရခင်ဗျာ
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက p u l l pull ကဆွဲတာ a တခု f a s t fast ကလှင်တာမြန်တာ w o n e one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom ဒီဘက်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှန်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ
Try to pull a fast one
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာလေ့လာပြီးတဲ့နောက်မြန်မာအရေးကိုနားဆင်ရအောင်ပါအမေကိုကင်းကင်းနဲ့မရက်တည်နိုင်သေးတဲ့မြန်မာနိုင်ငံမီဒီယာလောကဟာလူလူသဘောထားကိုငယ်ပြီးဒါမှမဟုတ်ပရိသတ်အကြိုက်လိုက်ပြီးမူပြောင်းသင့်ပါသလားမြန်မာအရေးလေ့လာသုံးသပ်သူလည်းဖြစ်ကိုယ်တိုင်မီဒီယာသမားတူဦးလည်းဖြစ်ဘူးတဲ့တင်ဘဝဦးတမောင်တန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဆောက်ဒီမန္တန်ကအခုမြန်မာနိုင်ငံမှာလူလူသဘောထားစစ်တမ်းကောက်ယူမှုတချို့တွေ့ရပါတယ်အဲ့ဒီစစ်တမ်းကောက်ယူမှုတွေကိုဘယ်လောက်ထိကျွန်တော်ယုံကြည်အားထားလို့ရသလဲဘယ်လောက်ထိမှန်မှန်ကန်ကန်လူလူရဲ့သဘောထားကိုထင်ရှားနိုင်တယ်လဲသူရဲ့စစ်တမ်းကောက်ယူမှုကဆိုတာပထမအဆုံးပြောပါခင်ဗျာ
ကျွန်တော်ကကြွန့်ချင်သူတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့အမြင်သဘောထားလေ့လာချက်ပါတဲ့အလေးတစ်ခုကိုတော့ကျွန်တော်တည်ယူတယ်ပေါ့လေနီးနာပိုင်းရပြောမယ်ဆိုလို့ရှင်တော့များသောအားဖြင့်သဘောထားမြင်ကောက်ခံတဲ့စစ်တမ်းတွေကဤကွာထလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ်
။ဘာဖြစ်လို့
ဘာဖြစ်လို့လဲဆိုတော့ပထမအဦးဆုံးကတော့မိခွန်းတိဆောက်ပေါ်ကစပြီးစဉ်းစားရပါတယ်။မီဒီယာတွေမှာမိနာတွေကိုကြည့်တဲ့အခါကျတော့သိပြီးတော့ဟိုဤကွာထလောက်မိခွန်းမဟုတ်တာကြည့်ရတယ်ပေါ့လေပထမအဦးမှာအဖြစ်ဆိုတော့ တော့ဆန်းစုကြည်ဆောင်ရွက်နေတော့ငင်းငင်းကြီးဖြစ်စဉ်အောင်မြင်မှုတင်မာတလားဆိုတဲ့ဟာမျိုးပေါ့နော်စစ်တမ်းတွေဘာတွေကောက်တဲ့ခါကြလို့ရှိရင်ကျောင်းရရဲ့သဘောတဘာဝကိုလည်းကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်ပေါ့နော်မျိုးဘာလို့လဲဆိုငင်းငင်းကြီးဖြစ်စဉ်ဆိုတဲ့သဘောကကြီးရှိသဘောဆောင်တတ်တယ်ပြီးရင်ငင်းငင်းကြီးဖြစ်စဉ်တိုင်းမှာအတက်ကြရှိတယ်အကျရှိနေလို့လည်းမအောင်မြင်ဘူးလို့မပြောနိုင်ဘူးအတက်ရှိနေလို့လည်းအောင်မြင်မယ်လို့ရှင်အောင်လို့မဖြစ်ဘူးဒါကြောင့်မို့အဲ့ဒီမိကုံးကမကြီးရွယ်ပဲနဲ့တခြားသောတယောက်မှုတစ်ခုရောက်သွားနိုင်တယ်။ဥပမာဆိုတော့ဒေါအောင်စန်းစုကြည်မအောင်မြင်နိုင်ဘူးလို့ထင်လို့ရှိရင်ဒေါအောင်စန်းစုကြည်ဆောင်ရနေအញ្ញန်လို့ဆိုတဲ့သဘောဖြစ်သွားနိုင်တယ်ပေါ့နော်။အဲ့ဒါမျိုးမြင်မယ်အစားပေါ့နော်။သူလောက်ကြိုက်ဆောင်ရနေပုံကိုသဘောကျပါသလားမကျပါသလားဆို။အမျိုးမျိုးလို့ရတယ်ပေါ့နော်။ဟု
တ်ကဲ
့။မိတဲ့ခါမှလည်းကျွန်တော်တို့အစွဲလေးတွေကျင်းဖို့လည်းလိုအပ်တာပေါ့နော်။နောက်မိကုံးမိတာရောထွေးပြီးမိတဲ့ဟာမျိုးတွေတွတ်တွေ့ရတယ်။ဥပမာအဖြစ်အဲမကြောက်ရင်ကကတမရဲ့ရခိုင်နဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအခြေခံသာထွက်လာလဲဆိုလို့ရှိရင်တက်မတော်နဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍနဲ့ကိုရောထွေးပြီးနေလိုက်တဲ့အခါကျတော့အဖြေရခက်တဲ့ဟာမျိုးတစ်ခုကိုဖြစ်ရင်တစ်ခုကိုထိခိုက်တဲ့ဟာမျိုးဖြစ်ရတယ်။ဒါကြောင့်မို့မင်းကတိဆောက်ပုံရအားနဲ့ချက်ရှိတယ
်။မေးမဲ့လူတွေကိုရွေးတဲ့နေရာမှာရောဒီကိုမေးမဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့နှမ်းဆက်ကျွမ်းကျင်မှုထိတွေ့မှုရှိတဲ့ပရိသတ်ကိုရွေးသင့်သလားသူတွေမို့သမန်ပရိသတ်ကိုရောပြီးမေးသင့်သလား
မကြီးဘူးအချင်းတော့ဒီစစ်တမ်းလေ့လာတဲ့လူရဲ့ကြီးရွယ်ချက်ပေါ်မှာမူတည်ရပါတော့အဲ့တော့ကိုကြီးရွယ်ချက်ကအဲကိုဒီအစိုက်ဝင်းရဲ့သဘောထားအမြင်ကိုလေ့လာခြင်းနဲ့ဆိုရင်တော့အဲ့ဒီအစိုက်ဝင်းရဲ့အချိုးကိုပူဇော်ပြုနိုင်အောင်ကြိုးစားရတာပေါ့
ဟုတ်ကဲ့ကျွန်တော်လေ့ထားခြင်းနဲ့ကတော့မီဒီယာတွေအပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်တဲ့စစ်တမ်းဖြစ်ပါတယ်အဲ့ဒါမျိုးကြတော့ရွေးချယ်တဲ့ပရိသတ်ကတော့အကုန်လုံးပြန်ကြမေးသင့်သလားပရိသတ်တိုင်းကိုမေးသင့်သလားကျွမ်းကျင်သူကိုမေးသင့်သလားဘယ်လိုသွား
သူတို့ရေပူတာအရှင်တော့မေးတဲ့အခါမှာကိုတိကျင်နဲ့ကိုတင်ပြကျင်နဲ့ဒီဇိုင်းပေါ်မှာမူတည်တာပေါ့နော်အဲ့ဒီဒီဇိုင်းပေါ်မှာမူတည်ပြီးတော့ရေပူတာအရှင်မီဒီယာတွေကိုဘယ်လောက်ထိဟိုမှာဖြစ်လဲနားထောင်တဲ့ပရိသတ်ကဘယ်လောက်ထိနားထောင်တယ်လဲဆိုတာမျိုးကိုကြည့်ရင်တော့ခုနအချိုးတွေနဲ့ပြန်ပြီးတော့ပရိသတ်ကိုနားထောင်တဲ့စီရင်ကိုအစအရာကောက်ထားပြီးတော့မှကျွန်တော်တို့သွားပြီးမေးကြတာလေးရှိမှဆိုတော့ဆရာတို့ VOE ရဲ့ไอ้กานน่ะกูใจตะเลยช่วยให้หาวุติกินเนี่ยด้วยอย่างมีเนี่ยหาမျိုးဆိုလို့ရှင်လဲအဲ့ဒါမျိုးဆိုလို့ရှင်အဲ့ဒီကန္နာတွေကိုเนาะဒီ focus group ကိုခေါ်တဲ့အစုတစုကိုနားထောင်ခိုင်းမယ်အဲ့ဒီက3နဲ့5စု10စုဒါကိုအစုတွေထားမယ်ထားပြီးတော့အဲ့ဒီအစုတွေရဲ့သဘောထားအမြင်တွေယူပြီးတော့မေးတဲ့ဟာမျိုးတွေလည်းလောက်ပါတယ်အဲ့ဒါတွေကအချို့ကြတော့ကျွန်တော်တို့တကယ်မီဒီယာကိုကြွန့်ချင်တဲ့လူတွေကိုပြန်ပြီးတော့အကဲချက်တဲ့မျိုးစုံတွေလည်းရှိနေပါတော့သမန်ပရိသတ်ကြီးကိုလည်းမေးတဲ့ဟာတွေရှိနေပါတော့လို့တော့အဲ့ဒါဒီအကုန်လုံးကမိညာပိုင်းရာကိုမေးလိုက်တဲ့လူကလူတိုင်းကိုကျွန်တော်တို့ကလိုက်ပြီးမေးနိုင်အဲ့တော့အဲ့ဒီကလူတွေကိုပဲတက်ဝက်တော့မဟုတ်ပါဘူးဗောနော်ကျွန်တော်နမူနာယူပြီးမေးရအောင်နမူနာအချို့တစ်ခုယူပြီးမေးရတဲ့အခါကျတော့ကျန်းကျင်လူကိုမေးမလားတာမန်လူကိုမေးမလားဆိုတာကိုယ့်ရဲ့ဥပဒေနာလောက်ချင်းနဲ့ကိုယ်တိချင်းနဲ့ရွေချက်ပေါ်မှာမူတည်ပါတယ်ဗောနော
်အဲ့တော့ပရိသတ်ရဲ့လူတို့ရဲ့သဘောထားကိုမီဒီယာကအမှန်တကယ်သိနိုင်အောင်ဘယ်လိုမေးခွန်းမျိုးနဲ့စစ်တမ်းယူပြီးတော့သုံးသပ်သင့်တယ်
မအားဖြစ်စေချာဒါနီးနာပိုင်းနဲ့အဓိကတော့နီးနာပိုင်းဆိုလို့ရှိရင်ဆရာပြောတဲ့ပြိတ္တရဲ့အမြင်သဘောထားကိုရမယ်။ဒါကြောင့်မို့ဥမာအားဖြင့်ဝါရှင်တန်ပို့စင်မှာတက်ကလိုတခုနဲ့ယူနီမှာ University of Maryland နဲ့ Maryland တက်ကလိုနဲ့ပူးပေါင်းပြီးတော့ဒါမေးတဲ့ဟာမျိုးဒါမျိုးတွေလောက်ကြပါတယ်။လောက်ကြတဲ့အခါကျရင်တော့ခုနတကယ်ကိုပြိတ္တရဲ့အမြင်သဘောထားကိုကိုသိကျင်တာရှင်းတတ်ပါတယ
်။အဲ့တော့ပြိတ္တရဲ့အမြင်သဘောထားကိုသိပြီဆိုတော့အဲ့တော့မီဒီယာဟာအဲ့သဘောထားကိုမူတည်ပြီးတော့မိုင်းပြောင်းစင်းသလားဒီနေ့အဖြစ်ပြောရင်ဒါမီဒီယာဟာအဲစစ်တမ်းရလက်ကိုအခြေခံပြီးတော့ဒါလေသံပြောင်းစင်းတယ်ဆရာထင်ပါသလား
ဒီလိုအားဖြင့်တော့ကိုမီဒီယာရဲ့အခြေအနေပေါ်မှာမူတည်ပါပေါ့နော်ကိုမီဒီယာကဝေကျင်းရအောင်တင်းနေအကြီးတန်းကြာမလို့ဘူးပြီးရင်ကိုရဲ့ယုံကြည်ချက်တစ်ခုတည်းပြောမယ်ကိုမီဒီယာကိုဘယ်လိုတိရောက်ထားတယ်လဲပေါ့အဲ့ဒီပေါ်မှာအများကြီးမူတည်နိုင်တယ်ပေါ့နော်အဲ့တော့ဒါမှမဟုတ်လည်းကိုကဒီလူလူဝယ်နေတဲ့ပုံမှာမိခိုရတယ်။ဒါမှမဟုတ်ကြော်ညာပုံမှာမိခိုရတယ်။အစချင်းချင်းကုမီဒီရဲ့သဘောတော်ဝါနဲ့ဆက်ဆက်တယ်။အဲ့ဒါမျိုးဆိုလို့ရှိရင်တချို့ဟာတွေကဟန်ချက်ချင်ကြီးရတာပါပဲ။ပရိသတ်အကျဲ့ရယ်ကုမီဒီယာကနော်ဒီကျွန်တော်တို့ဆောင်ရွက်နေကြတဲ့ပြင်းစွာဓမ္မတွေရဲ့ယုံကြည်ချက်၊ဒီစချက်၊ပြင်းပြင်းချက်တွေသူတို့ရဲ့သဘောထားတွေနဲ့ဒီလူလူရဲ့သဘောထားတွေနဲ့ပြီးရင်ခုနစီပွားရေးသဘောရနော်အဘိုးဘေးနဲ့ကြော်ညာဆိုလဲကြော်ညာသမားပေါ့နော်ဒီအရည်ရဲ့အခါလေးအားလုံးကိုချိန်ညှိပြီးတော့
အတိအမှတော့လောက်ကြတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့မီဒီယာရဲ့ editorial judgment ဟာဒီပရိသတ်ရဲ့သဘောထားအပင်းမှုကဘယ်လောက်ထိကင်းလွန်နိုင်လဲဆိုတော့ကမိခိုပြီးတော့စဉ်းစားမှာပေါ့သူတို့ရှင်းဆက်လန်းကုန်တာအဲ့ဒီဘောပေါ့
ဟုတ်တယ်ဟိုမိမိရဲ့ယက်တီကြီးပေါ့နော်မိမိယက်တီကြီးစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စီးပွားရေးဟိုတိုက်တည်ဖြစ်စေမတိုက်တည်ဖြစ်စေနော်ရေကြွားအဖြစ်ယက်တီကိုဆိုတဲ့ပြဿနာမီဒီယာတွေအတွက်အများကြီးရှိပါတယ်အခုဆိုမကြသေးခင်ဆိုရင်ကျွန်တော်မြန်မာနိုင်ငံမှာဒီပုံနှိပ်မီဒီယာအများကြီးဆိုင်တဲ့အနေအထားမှာရောက်နေပြီဆိုပြီးတော့ပြောဆိုကြတာတွေလည်းကြားရတယ်ပေါ့နော်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဆက်လက်ယက်တီနိုင်အောင်ဘယ်လိုလုပ်မလဲအဲ့တော့ကျွန်တော်တို့ဒီပရိသတ်များလာအောင်ဘယ်လိုလုပ်မလဲဒါမှမဟုတ်ဝင်ငွေတက်လာအောင်ဘယ်လိုလုပ်မလဲပရိသတ်များလာတဲ့ဝင်ငွေရလာနိုင်ရတဲ့ဆိုင်မှာဆိုင်နေရှိတော့ပရိသတ်သိမရှိဘူးကျောင်းသားအကောင့်ကြီးရတဲ့အတွက်ကြောင့်မလို့ဒီယက်တီတွေရတယ်ပေါ့နော်အဲ့တော့မိမိသွားချင်တဲ့လမ်းကြောင်းအဲ့ဒီဒါအဖွဲ့ကသွားချင်တဲ့လမ်းကြောင်းပုံမှန်မူတည်ပြီးတော့ကိုကဘယ်လိုချိန်ကြီးသွားမလဲဆိုတာကဒီကြရရဲ့မတွေ့ကြတဲ့ကျွန်တော်အလုပ်သဘောဆန်တဲ့ဝိချမ်းမှုဖြစ်နေတယ်လို့ကျွန်တော်ထင်တ
ယ်။ဆိုတော့ဒီလိုဖြစ်လာတော့မီဒီယာတွေရဲ့ freedom of expression ကိုအနည်းနဲ့အများဆိုသလိုထင်တဲ့သဘောရှိကောင်းစီမှာပါရတော့ပရိသတ်ရဲ့အကြိုက်ကိုလိုက်ပြီးတော့နည်းနည်းတော့
အဲ freedom of expression ကတော့ဘယ်မှာစာပေါ်ပြတယ်ဆိုတာကတော့ဟိုအများပြည်သူသိချင်နေတဲ့လမ်းကြောင်းပေါ်တော့ဒီသူအချင်းမီဒီယာတွေကလိုက်ကြတာပေါ့နော်အဲ့ဒီလိုအများပြည်သူသိချင်တယ်လို့ယူဆတဲ့အပေါ်မှာဒါကျွန်တော်တို့ပေါ်ပြကြတာပေါ့နော
်ဟုတ်ကဲ့ဆရာကျွန်တော်ဒီနေရာမှာကျွန်တော်အဓိကမေးချင်တဲ့ဟာကမြန်မာပြည်တွင်းကမီဒီယာတွေပေါ့လေအဲ့ဒါကိုကျွန်တော်ကမေးချင်တာပါဆရာကိုအဲ့ဒီအကြက်တဲ့တွင်းနေရသလားသူတို့ဟာသူတို့လမ်းကြောင်းတိုင်းအဲ့လိုပရိသတ်ရဲ့သဘောထားကိုများဥတီပြီးတော့သွားနေရသလားဆိုတဲ့သဘောကိုကျွန်တော်မေးချင်တာပါ။ဆရာဘယ်လိုတွေ့လ
ဲ။ပရိသတ်ရဲ့သဘောထားကိုဥတီပြီးသွားတယ်ဆိုတာလေနိုင်ငံရေးအခြေအနေနိုင်ငံရေးလမ်းကြောင်းပေါ်မှာအမူတည်ပြီးတော့အများပြည်သူကလူလာတဲ့နိုင်ငံအများကြောင့်ပေါ်မှာအမူတည်ပြီးတော့မီဒီယာတွေကသွားနေကြတယ်လို့ဒီကွာအဖြစ်တော့ရှင်းရှင်းပြောနိုင်တယ်ပေါ့နော်။မှာဖြင့်အမျိုးသားဒီမိုကရေစီဖွဲ့ရုပ်ရဲ့အရန်ကောင်းနေတယ်အန်တီကောင်းတယ်ကိုကိုတိုင်းကလည်းဆန္ဒစည်းစမ်းမတွေကအမျိုးသားဒီမိုကရေစီဖွဲ့ရုပ်ကိုထောက်ခံနေတော့ဆန်းစုကြည်ကိုလေးစားမယ်ဆိုလို့ရှိရင်ဒီဘူးအဖြစ်သူ့ရဲ့လူတဘာဝပြီးပြီးဒီစိတ်အငြင်းမှုတွေရှိနေတာပေါ့နော်အဲ့ဒီခါမျိုးမှာလည်းဒီလိုဆိုဖော်ပြမယ်ဆိုတာအဲ့ဒီအချက်ဒီနည်းလေတော့ပြီးပြီးတော့ပေါ့နော်အဲ့တော့ professional လို့ပြောတဲ့ကျွန်တော်တို့စာနယ်ဇင်းသမားပီတာတဲ့လူတွေကတော့အဲ့ဒီခုနမိမိရဲ့အဆွဲကိုမိမိသိပြီးတော့အဲ့ဒါကိုအတတ်နိုင်ဆုံးမိမိအလုံးမပါဘူးဂရုစိုက်ပြီးတော့ဆောင်ရွက်ကြတာလေးရှိပါတယ်သူတည်တည်မှလည်းအလိုပါပဲ neutrality လို့ပြောတဲ့ neutrality ဆိုတာကလည်းအဲ့ဒီကြောင့်ကနေညှတာအောင်နော်မိမိပြောနေတယ်မိမိအကြိုက်ကလည်းရှိမယ်ဒါပြင်တော့မိမိအကြိုက်ကိုမိမိကငါကတော့ဒါကိုကြိုက်တယ်ဆိုတာသိပြီးဒါကိုငါရဲ့အထက်မှာမထင်နိုင်ဟနိုင်အောင်ဥပ္ပိပတိလက်ပြဘောနဲ့ပုံပြီးကိုက်အောင်အတတ်နိုင်ဆုံးကြိုးစားပြီးတော့ပြီးရင်သဘောထားကွင်းနေတဲ့အမြင်ကိုလည်းမျှတအောင်မိမိတရင်ရတာတဲ့ရလို့မှလုံထားတာကဒါကဓမ္မလိုက်တဲ့စာနယ်ဇင်းအတတ်ပညာလို့ပြောတာပါဟု
တ်ကဲ့ဆရာ
ဆက်ရှိမှာပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်ပြီးတော့မေးချင်ပါတယ်ဆရာအဲ့ဒီတော့မြန်မာပြည်တွင်းကမီဒီယာတွေကိုအကုန်လုံး overall လွှမ်းခြုံကြည့်ရင်ဆရာဘယ်လိုမှတ်ချက်ချချင်လဲခုနကိစ္စနဲ့ပတ်သက်ပြီးတော့
ဒီလိုအချင်းတော့အဲ့ဒီကြအဖွဲ့မှလည်းသူ့နိုင်ငံရေးအနေနဲ့သူရှိရပေါ့နော်။ကောင်းကြီးတွေရေးလို့ရှိရင်သူ့နိုင်ငံရေးမြင်ရသူဖြစ်ပြီးတော့ရေးကြတယ်ပေါ့နော်။အဲ့တော့တော်တော်လေးခုနပြောတဲ့နော်ကျွန်တော်တို့စာမယ်ဇင်းလုပ်ငန်းပညာတွေပြီးတော့ professionalism ပြီးတော့အတတ်နိုင်ဆုံးခုနတည်ငြိမ်မှုကိုတော့ထိချုပ်ပြီးတော့လုပ်ကြရမယ်ကျွန်တော်တို့ဒီလိုပဲ
။ဟုတ်ကဲ့
ကျောင်းသားစီစီတင်ဆက်တဲ့မြမအရေးသူသက်ချက်ပါဒီအကြောင်းအရာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်ကမီဒီယာပါမောက္ခတူရဲ့အမြင်ကိုနောက်တဲ့ရင်ဘက်အစီအစဉ်မှာတင်ဆက်မှာဖြစ်ပါတယ်အခုဆက်ပြီးအလဲကြတာကသူယုံကြည်ရာအစီအစဉ်မှာခုတစ်ပတ်မှာတော့မမမြင့်စုဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူစီစီတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ဒ
နေ့ကျမကကျမရဲ့ယုံကြည်ရာကျမရဲ့ခံယူချက်ဘဝရဲ့တည်ဆဲအကြောင်းတစ်စိတ်တစ်ဆောင်ပြောပြချင်ပါတယ်ရှင်လူတိုင်းမှာကိုယ့်ယုံကြည်ချက်နဲ့ကိုယ်ရှိကြပါတယ်လူတူကသူ့ပေါ်ယုံတယ်အဖြစ်ချက်တစ်ခုကိုယုံတယ်ကိုယ်ဝယ်တတ်ဝင်ရဘာသာတရားပေါ်မှာယုံကြရဲကျမရဲ့ယုံကြည်ချက်ကတော့ပကတ်လွဲတော့လက်ပြီးကဘာကိုအုပ်စိုးနိုင်ဆိုတဲ့စကားပုံလေးကိုအခြေခံပါတယ်ထပ်ဖြည့်ဆွတ်ပြီးပြောရရင်တော့ကျမတော့အသိပညာဉာဏ်နဲ့ပြည့်စုံတော့မိမိကိုယ်ကိုမိမိယုံကြည်မှုရှိတော့တခန့်လွဲတော့လက်တူသည်ကဘာကိုအုပ်စိုးနိုင်လို့ပေါ့ဟုတ်ပါရဲ့ကျမတို့အမျိုးသမီးတွေကလှပဖို့ကျန်းမာဖို့အရေးကြီးရဲ့ဆိုတာအားလုံးသဘောပေါက်ကြပါတယ်ဒါပေမဲ့စားဝတ်နေရေးအတွက်ရုန်းကန်နေကြရရဲ့ကျမတို့မြန်မာပြည်ကအမျိုးသမီးတွေရဲ့တခန့်လွဲတဲ့လက်တွေဟာတန်မာရဲ့လားအားရှိရဲ့လားအတန်မာဘူးဆိုရင်တန်မာလားကျမတို့ဘာလုပ်ပေးနိုင်မလဲဘလို့ပန့်ဖို့ပေးနိုင်မလဲဒီနေရာမှာကျမယုံကြည်ရာတစ်ခုကကျမမှာအလုပ်လုပ်နိုင်မယ်အလုပ်လုပ်နိုင်မှာအာဟာရမျှတအောင်စားနိုင်မယ်ပို့ပြီးကျမလာမယ်ဒီလိုမှမဟုတ်ရင်တော့မကျမခြင်းစင်းရဲခြင်းနဲ့ဓာရီတုမီရိုက်ပြီးစင်းရတာချက်ပိုးစင်းရင်မကျမရချက်ပိုးမကျမဖြစ်ပြီးဘဝလူနေမှုအစဉ်အတန်းတွေပို့ပြီးချို့တက်လာရတာပေါ့ကျမကလေဆရာဝန်တယောက်အနေနဲ့လူနာကိုစိတ်ပိကုတယုံခွဲစိတ်ကုတပေးယုံနဲ့လုံလောက်တယ်လို့ဘယ်တော့မှမချင်ခဲ့ပါဘူးကျမရေကောင်းမှုအတွက်ခြေခံစားဝတ်နေပြည်လဲဖို့ပြောပါရဲ့အဲ့ဒီအတွက်အလောက်ကန်အခွင့်အလန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်အလောက်ကန်အခွင့်အလန်းတွေပိုပြီးရရှိအောင်ကျမတို့ဆောင်ရွက်ကြရမယ်အလောက်ကန်ဆိုတဲ့နေရာမှာရုံးကန်ထဲမှာရုံးဝတ်စုံအပြင်နဲ့ထိုင်းပြီးအလောက်လုပ်နေရမှာလို့မဆိုလိုပါဘူးဥပမာဈေးထဲကပြန်တက်သေးတဲ့အမျိုးသမီးတယောက်ကိုလိုအပ်တဲ့ငွေအရင်းအနှီးအတက်ပညာစိုက်ထုတ်ပေးပြီးကိုယ်ပိုင်တနိုင်တပိုင်မွေးမြူရေးလုပ်ငန်းထူထောင်နိုင်အောင်ပံ့ပိုးပေးတာလဲအလောက်ကိုင်းထန်တီးပေးခြင်းတစ်ခုပါပဲအလောက်ကိုင်းတိုးတက်မှဝင်ငွေတိုးတက်လာမယ်မိမိကိုယ်ကိုအားကိုးနိုင်တဲ့အခြေအနေရောက်ရှိလာမယ်ကိုယ့်မိသားစုကိုပိုးပြီးထောက်ပံ့နိုင်မယ်အဲဒီတော့မှနောက်ဆက်တွဲအနေနဲ့ကျမကြီးလည်းကောင်းလာမယ်ကိုကျမစိတ်ချမ်းသာရင်ကိုယ့်ပတ်ဝန်းကျင်ကိုယ့်မိသားစုကိုနေအေးပျော်ရွှင်နိုင်စီမယ်ဒီလိုနဲ့ပဲတူတူတယောက်ကစားတတိုင်းပြည်လုံးကျမ်းမာပျော်ရွှင်ကြရမှာပေါ့ကျမယုံကြည်တဲ့အမျိုးသမီးတွေအတွက်အလောက်အကန့်အခွင့်အလမ်းတိုးတက်ဖွံ့ဖြိုးရေးရည်မှန်းချက်တွေတကယ်ဖြစ်လာဖို့လိုအပ်တဲ့အတတ်ပညာအသိပညာတွေခုလက်ရှိမှာတိုးပေါင်းအောင်တည်ယူနေပါတယ်။ဒါပေမဲ့ဒီလိုတော့တယောက်ရဲ့စံပကားနဲ့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ကျမတို့ရဲ့အမေတွေအမတွေညီမတွေကိုကူညီပေးနိုင်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပါ။ကျမတို့အားတွေလိုပါတယ်။စုပေါင်းညီညွတ်တဲ့အင်အားတစ်စုံဟာအရာရာကိုအောင်မြင်စေပါတယ်။ဒီတော့ဒီနေရာကနေကျမတို့ညီကိုမောင်နှမတွေအားလုံးကိုအမျိုးသမီးများလူနေမှုဘဝတိုးတက်ရေးလုပ်ငန်းတွေအတွက်တရက်တာပါဝင်ဖို့တိုက်တွန်းရင်းနဲ့ကျမရဲ့ယုံကြည်ရာအကြောင်းအရာလေးကိုဆုံးသတ်ပါရစေရှင်။ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်သူယုံကြည်ရာစီစဉ်ကိုတနင်္လာညပိုင်းနဲ့ဇာတာပတိမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ် VOA ကဆက်လက်အသံလွှင့်နေပါတယ
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တော်ရရှိမြတ်နော်အဗ်ဒူလာအာမက်အဗ်ဒူလာဆိုသူဟာအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ရဲ့အစ်မြင့်အဖွဲ့ဝင်တူလို့ယုံကြည်ရပြီး1998ခုနှစ်တုန်းကတန်ဇန်နီးယားနဲ့ကင်ညာနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံကိုဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်သူအဖြစ်သူ့ကိုအမေရိကန်အစိုးရကလူရှိနေတာဖြစ်ပါတယ်အခုချိန်ထိတော့သူဟာထွက်ပြေးတင်းရှောင်နေဆဲဖြစ်ပါတယ်1963ခုနှစ်ကအီဂျစ်နိုင်ငံမှာမွေးဖွားတဲ့အဗ်ဒူလာဟာအရက်9ဘီ8လက်မလောက်မြင်ပြီးမြက်ဆန်မဲကသပင်အနဲ့ရောင်ရှိပါတယ်။အောက်နှုတ်ခမ်းညာဘက်မှာအမားရွတ်တစ်ခုရှိပါတယ်။အဘူမိုဟာမက်အယ်မာဆရီလို့လူသိများတဲ့အာမက်အဗ်ဒူလာဟာအယ်ခိုင်ဒါအဖွဲ့ရဲ့ဝိုင်းရင်ဗန်ဒါရေးဆိုင်ရာအရာရှိတဦးဖြစ်တယ်လို့စစ်စင်ရေးပိုင်းဆိုင်ရာအစည်းအဝေးရေးဆွဲသူနဲ့စီမံခန့်ခွဲသူလည်းဖြစ်ပါတယ်။1998အမေရိကန်တန်ယုံတွေကိုဘုံးကွဲတိုက်ခိုက်မှုမှာယာချီတဲ့ပြည်သူတွေသေဆုံးခဲ့ရပြီးထောင်ထဲချီတဲ့သူတွေထိခိုက်ဒဏ်ရာရကြတဲ့အထက်မှာအများစုကကင်ညာနဲ့တန်ဇန်နီးယားနိုင်ငံသားတွေဖြစ်ပါတယ်။တ တည်ဆုံးသူတွေက12ဦးကတော့အမေရိကန်နိုင်ငံသားတွေဖြစ်ပါတယ်ဒီဖြစ်ရအတွက်ရောအခြားလူရက်တွေအတွက်ပါအဗ်ဒူလာကိုလူသတ်မှုနဲ့အခြားရာဇဝတ်မှုတွေမှာပူးပေါင်းကြံစည်သူအဖြစ်တရားစွဲဆိုထားပါတယ်အဗ်ဒူလာနဲ့ပူးတွဲပြီးပူးပေါင်းကြံစည်သူဖြစ်တဲ့အယ်ခိုင်ဒါအဖွဲ့ဝင်ဆိုင်ဖ်အယ်အဒဲဟာပေါခွေးကျွမ်းကျင်သူတဦးဖြစ်ပြီးအမေရိကန်တိုင်ယုံကိုဘုံခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့အမေရိကန်ပြည်ထောင်စုကတရားစွဲဆိုထားပါတယ်အယ်အဒါဟာဘုံခွဲဖြစ်ရပြီးအီရန်နိုင်ငံကိုထွက်ပြေးခိုလုံသွားပါတယ်အဗ်ဒူလာကိုဖမ်းဆီးရမည်ရေးသို့မဟုတ်စီရင်ချက်ချနိုင်ရေးအတွက်အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနရဲ့တရားရေးဌာနကစုငွေဒေါ်လာ10သန်းထုတ်ထားပါတယ်သတင်းပေးပို့ချက်အားလုံးကိုအမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးသတင်းပေးပို့သူတွေနဲ့ပတ်သက်တဲ့အချက်အလက်အားလုံးကိုလျှို့ဝှက်ပေးထားမယ်လို့အာမခံထားပါတယ်အကယ်၍လိုအပ်လာရင်သတင်းပေးသူတွေကိုလုံခြုံစိတ်ချရတဲ့နေရာမှာပြောင်းရွှေ့နေရာချထားပေးဖို့အမေရိကန်ဘက်ကပြင်ဆင်ထားပါတယ်အမေရိကန်ကရှာနေတဲ့အဗ်ဒူလာနဲ့ပတ်သက်လို့သတင်းပေးခြင်းနဲ့ဆိုရင်တော့အမေရိကန်ရဲ့ဖုန်းနံပါတ် 1-833-800-3920 ကိုဖြစ်စေ website လိပ်စာ www.rewardsforjustice.net မှာဖြစ်ဖြစ် email လိပ်စာ info@rewardsforjustice.net ကိုဖြစ်ဖြစ်သတင်းပေးပို့နိုင်ကြပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
ခုနောက်ဆက်ကြတာက American Soya ရဲ့သဘောထားအမြင်မဲ့ဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်အတည်ပြရပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်တွေမှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အတွက်တယ်လီဖုန်းနံပါတ်ပေးခြင်းနဲ့သို့မဟုတ်ချစ်သူခင်သူတွေအတွက်တချင်းတောင်းခြင်းနဲ့စသည်အပြင်အကြောင်းမျိုးနဲ့ view ကိုဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ American ပြည်တော်စုဖုန်းနံပါတ်ကတော့1-239-382-555လေးဖြစ်ပါတယ်။ VOA season ကို website လိပ်စာ burmese.voanews.com မှာအပြည့်အစုံတက်ရောက်ဖတ်ရှုကြည့်ရှုနိုင်တယ်လို့ Facebook VOA Burmese News မှာလည်းပဲတက်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်။ကိုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံတာကတော့ပြပါပါခင်ဗျာ
American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ဟာသမ္မတကိုဩဇာခံစရာမလိုဘူးသမ္မတဩဇာလောက်ကကင်းလို့စင်မယ်လို့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ဗိုလ်ထုနေရာထွက်ဆိုတော့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အထက်မှဘယ်သူမှမရှိဘူးခင်ဗျားဟာအစိုးရအဖွဲ့ထဲမှာဘယ်ယာရုဖြစ်ဖြစ်ပဲအစင်တမ်းပဲဖြစ်ဖြစ်ဥပဒေရဲ့ရှေ့မှောက်မှာတော့တန်းတူညီတူပဲဖြစ်မယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့လက်ရှိသမ္မတတူအနေနဲ့တရားဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုကြံနိုင်ငံသားတွေလိုပဲဖြေဆိုထွက်ဆိုရဖို့အခြေအနေရှိမရှိဆိုတဲ့မိကုံတော့ဒါဟာလက်တွေ့မဆန်တဲ့မိကုံဖြစ်တဲ့ဆိုပြီးဖြေဆိုဖို့ညှဉ်းဆန်းတော့ပါတယ်။နိုဝင်ဘာလမှာကျင်းပမဲ့အမေရိကန်စစ်တမ်းဝက်ရေကောက်ပွဲတွေမှာပြပကဝင်ရောက်နှောက်ယှက်မဲ့သူတွေကိုဖော်ထုတ်နိုင်ဖို့သူတို့အနေနဲ့အပြင်းထန်ကြိုးစားနေကြောင်း Facebook နဲ့ Twitter လူမှုကွန်ရက်ကုမ္ပဏီအကြီးအကဲတွေကလွှတ်တော်မှာဗုဒ္ဓဟူးနေ့ကပြုလုပ်တဲ့ကြမ်းနာစစ်ဆေးမှုမှာထွက်ဆိုတော့ပါတယ်။မြန်မာစစ်တပ်ဟာခရီးယံဘာသာဝင်တိုင်းရင်းသားကချင်မျိုးနွယ်စုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ပတ်နှိမ့်ဆက်နေသေးပဲဖြစ်တယ်လို့ယဟန်အမကာဒီလဘူကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေခံစားနေရတဲ့ဖြစ်ဟာကမ္ဘာအလယ်မှာမြန်မာနိုင်ငံပုံရိပ်ကိုထိခိုက်နိုင်စေသလိုမြန်မာနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေရောင်းတိုင်းရင်းသားတွေနစ်နာဒုက္ခရောက်နေရတဲ့ကိစ္စဟာပဲလေးလူစုချင်းခံနေရတယ်လို့ကာဒီနယ်ဘူကပြောသွားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာပါကစ္စတန်နိုင်ငံရွေးကောက်ခံအစိုးရဇင်းနဲ့ဗလူးနီယာတွေ့ဆုံပြီးအာဖဂန်နစ္စတန်နိုင်ငံငင်းငံရေးစစ်တွန်းနိုင်အောင်နိုင်ငံသားယူရင်းနေတဲ့ဆက်ဆံရေးကိုပြန်လည်တိစောက်ဖို့ကြိုးပမ်းအထောက်ခဲ့ကြတာတွေ့ရပါတယ်
။ဂျာတာဘရီနီမနက်ခင်းအတွက်သတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြသွားတာပါ။ဒီကနေ့မနက်ခင်းအသံလွှင့်အစီအစဉ်တွေထုတ်လို့ရင်မှုကဒေါခင်မျိုးသက်ပါ။အသံပိုင်းအင်ဂျင်နီယာကဒေရယ်စမစ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဂျာတာဘရီညနေပဲအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိတိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြိုကြိုသိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.